Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ4ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24.25 32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမရှင်ဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။သမရဘရာဂိုဘားမားဟာသူ့ရဲ့တမိုင်းဝင်ကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုအကာအကွယ်ပြုရေးဒီမိုကရက်တစ်နဲ့ဆွေးနွေးဖို့အတွက်အခုလက်ရှိအချိန်မှာကွန်ဂရက်လွှတ်တော်မှာရောက်နေပါပြီ။နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်နယ်ထရန့်ပြထားတဲ့ Rex Tillerson ဟာ Exxon Mobil ကုမ္ပဏီကနေအနားယူဖို့အတွက်ဒေါ်လာသန်း180တန်အပေးအယူသဘောတူညီချက်ယူလိုက်ပါတယ်။မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလအထူးဆောင်ရွက်စစ်ဆေးရေးမှူး Miss Yan Hilia ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့ထိမြန်မာနိုင်ငံကိုလာပါမယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာစင်ကြားမှာက27ရာစုပင်လုံညီလာခံကနေတဆင့်ငင်းငင်းတိဆောက်သွားဖို့ဆိုတာထက်မြေပြင်အခြေအနေမှာတိုက်ပွဲတွေတကယ်ရပ်တန့်ဖို့ကပိုအရေးကြီးရဲ့ဆိုတဲ့အကြောင်းကို
အခုချင်းသာပြရတော့တိုက်ပွဲတွေကရှင်းနေသေးတယ်လေရှင်းနေပြီးတော့အခုအတူတူတွေယူနေဖြစ်ရဆိုတဲ့ကြောက်ချင်းပြနေတာဆိုချင်းက
ကြည်အေးကောင်းဆောင်ဟောင်းဒေါက်တာဒူးကြကဒီကနေ့လွတ်လပ်ရေးနေ့မှာခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်နိုင်ငံတကာကဆွဆွဲနေတဲ့လုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာတွေမှာဖိနှိပ်ထုတ်ချက်တာမျိုးမရှိဘူးလို့ကော်မရှင်ကထုတ်ပြန်လိုက်တဲ့သတင်းတိုင်းရင်းဒေသတွေကစီးရီးတွေချင်းနေစာရတွေကိုခုညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ
်။အမေရိကန်သမ္မတဘရက်အိုဘားမားဟာကျန်းမာရေးဆောင်ရှောက်မှုဆိုင်ရာသူ့ရဲ့တမိုင်းဝင်ဥပဒေကိုခုခံကာကွယ်ရေးဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစူးစီးပြောဆိုဖို့အတွက်အခုအချိန်ပိုင်းမှာပဲကွန်ဂရက်လွှတ်တော်မှာရောက်နေပါပြီ။ရွေးကောက်ခံဒုတိယသမ္မတမိုက်ပင့်စာလည်းသူတို့အစီအစဉ်ကိုရီပက်ဘလစ်ကန်အမတ်တွေနဲ့ဆွေးနွေးဖို့ကွန်ဂရက်ကိုတောင်းမှာပါ။အဲ့ဒီအထက်မှာအိုဘားမားကဲလို့ခေါ်ပေါ်ပြောဆိုနေကြတဲ့ဒီဥပဒေကိုထပ်သိမ်းပြည်ရေးလဲရီပက်ဘလစ်ကန်တွေဆွေးနွေးကြမှာပါ။ဒီအပြိုင်ဆွေးနွေးပွဲနှစ်ခုဟာသမ္မတအိုဘားမားအစိုးရကနေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တည်လက်ထဲအာဏာလွှဲပြောင်းရေးလုပ်နေတာနဲ့အမျှဖြစ်လာဖို့ရှိတဲ့ထိတ်တဲတွေးမှုကြီးတွေကတခုကိုအထင်အရှားပြနေပါတယ်။အိုဘားမားရဲ့ကျမ်းမာရေးဆောင်ရှောက်မှုအစီအစဉ်ဟာတိတ်ကိုဆိုးရွားတဲ့အစီအစဉ်ဖြစ်ပြီးအကုန်ကြတိတ်များလွန်းတယ်လို့ဒေါ်နယ်ထရန့်ကပြောထားမှုပါတယ်။ဒီအစီအစဉ်ကိုအစားထိုးမဲ့အသေးစိတ်အစီအစဉ်တခုကိုသူကအခုချိန်ထိချမပြသေးပေမဲ့လည်းသူဖျက်ပစ်ချင်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောထားတာပါဒီစီစဉ်ကိုဖျက်ပစ်ချင်တဲ့ Republican တွေရဲ့ညီမန်းချက်ကိုဘယ်လိုတံပြန်မယ်ဆိုတာသမ္မတအိုဘားမားက Democrat တွေနဲ့ဆွေးနွေးမယ်လို့အင်ဖြူတော်ပြောခွင့်ရ George Earnest ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ
်နိုင်ငံခြားရေးဝန်ကြီးအဖြစ်ရထားခံရတဲ့ Rex Tillerson ဟာ Exxon ရေနံကုမ္ပဏီကနေအနားယူဖို့အတွက်ကုမ္ပဏီနဲ့သူနဲ့ကြားမှာဒေါ်လာသန်း180အပေးယူတဲ့သဘောတူညီမှုယူလိုက်ပါတယ်ဒီသဘောတူညီချက်အရ Mr. Tillerson အနေနဲ့ငွေသားစုချင်းငွေဒေါ်လာသန်းပေါင်းများစွာကိုလက်လွတ်လိုက်ရပြီးကုမ္ပဏီအစုရှယ်ယာအရေအတွက်နှစ်သန်းနဲ့ညီများတဲ့ငွေတန်ဖိုးကိုလည်းပဏာထိန်အဖွဲ့လက်ထက်အနံပေးထားရမှာပါကိုဂျိုစီဝါပြိပခမဖြစ်အောင်ရှောင်ရှားရေးဖက်ဒရယ်အစိုးရချင်းဝယ်ပိုင်းဆိုင်ရာစီကံသတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်တဲ့အနေနဲ့အခုလိုသဘောတူလိုက်တာပါသဘောတူညီချက်ရဲ့တစိ့တစ်ပိုင်းအနေနဲ့နောက်သုံးနှစ်အတွင်းရလာဖို့ရှိတဲ့ဒေါ်လာ4,000,000ကျော်ဘူငွေသားစုချေးကို Mr. Tillerson ကလက်လွတ်ရမှာဖြစ်ပြီးတော့ကုမ္ပဏီအစုရှယ်ယာနှစ်သန်းကိုလည်းလက်လွတ်ရမှာပါအပြန်အလှန်အဖြစ်အဲ့ဒီအစုရှယ်ယာတွေနဲ့တန်ဖိုးညီတဲ့ငွေတန်ဖိုးကိုဘန်နာထိန်အဖွဲ့လက်ထက်အနံပေးထားဖို့ Exxon Mobil ကုမ္ပဏီကသဘောတူထားပါတယ်Mr. Tillerson ကိုပေးဖို့ရှိတဲ့ငွေဟာအခုသဘောတူညီချက်အရခန့်မှန်းခြေဒေါ်လာ9တန်းလောက်ယော့သွားပါတယ်လို့ကုမ္ပဏီကပြောပါတယ်ရှင်
။တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတော်ကမှနှစ်တကူညကလူပေါင်း39ယောက်ကိုပြစ်ဒဏ်ခဲ့တဲ့တနသမားဘယ်သူဆိုတာဖော်ထုတ်နိုင်ပြီလို့တူရကီဝန်ကြီးချုပ် Mevlut Cavusoglu ကဒီကနေ့ပြောပါတယ်။အစိုးရပိုင်အနာဒိုလူသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခံအတွင်းသူကအဲ့လိုပြောသွားတာပါ။ဒါပေမဲ့လည်းတိုက်ခိုက်သူရဲ့နာမည်ကိုတော့မပြောပါဘူး။ Reina Nightclub ကနေတိုက်ခိုက်သူထွက်ပြေးသွားတဲ့တနင်္ဂနွေနေ့မနက်ပိုင်းကစလို့အာဏာပိုင်တွေကသူ့ကိုလိုက်ရှာနေကြတာပါ။အင်္ဂါနေ့မှာတော့တိုက်ခိုက်သူလူတန်များဖြစ်စရာလူတယောက်ကိုအစ္စတန်ဘူမြို့ကထက်ဆင်းပြင်းပြမှာလမ်းလျှောက်တာတွေ့ခဲ့ရတဲ့ကြောင်းတူရကီသတင်းဌာနတခုကရုပ်သံနဲ့အတူဖော်ပြပါဗါတယ်။အဲဒီရုပ်သံဖိုင်ကိုဘယ်ချိန်ကရိုက်ယူခဲ့တာလဲဆိုတော့သေချာမသိရပါဘူး။လူညိုရေးစောင့်ကြည့်ကင်မရာကနေရိုက်ယူထားတဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့တနသမားရဲ့ပုံတွေကိုအာဏာပိုင်တွေကအစောပိုင်းကတည်းကထုတ်ပြန်ထားတာပါ။အဲဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ9ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲအနာဒိုလူသတင်းမှာဖော်ပြထားပါဗါတယ်။အဲလူ9ဦးက IS သွေးကြောအဖွဲ့ဝင်တွေလို့တန်များရှိထားပြီးအနောက်ဖက်အစ္စမိုင်ယာမျိုးကအချင်းထောင်မှာသူတို့ကိုထိန်းသိမ်းထားပါတယ်
။စီးရီးယားအဖြစ်ခက်ရက်စဲရေးကိုချိုးဖောက်တာတွေဟာဒီလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ငင်းငင်းဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့တူရကီကသတိပေးလိုက်ပါတယ်။စီးရီးယားပြည်ပခါမှာစန့်ကျင်ဘက်အုပ်စုတွေကိုတစ်ဖက်စီပန့်ပိုးပေးနေတဲ့ရုရှားနဲ့တူရကီတို့ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့တနိုင်ငံလုံးအဖြစ်ခက်ရက်စဲရေးသဘောတူညီချက်ပြီးခဲ့တဲ့သတင်းပတ်မှာစတင်တာပါ။ကာဇက်စတန်နိုင်ငံအစ္စတနာမျိုးမှာကျင်းပဖို့စီစဉ်ထားတဲ့ငင်းငင်းဆွေးနွေးပွဲတွေဖြစ်မြောက်ရေးကြိုးပမ်းမှုခိုင်မာအောင်လုပ်တာလည်းဖြစ်ပါတယ်။ တိုက်ပွဲတွေတိုးလာနေတာကိုမရက်နိုင်ရင်တော့အစတန်နာလုပ်ငန်းစဉ်ကျဆုံးသွားနိုင်ပါတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဖလက်ကာဗူဆိုဂလူကနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုဒီကနေ့ပြောပါတယ်အပြည့်ရသဘောတူညီချက်ချိုးဖောက်မှုအတွက်လက်မလုံအခြေဆိုင်ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့အပါအဝင်အစိုးရလိုလာတဲ့လက်နက်ကိုင်တွေကသူလက်နက်ကိုင်တွေကိုလည်းသူကအပြစ်တင်ပြောပါတယ်ငြိမ်းချမ်းဆွေးနွေးပွဲအတွက်မူပေါင်းတွေကိုဆွေးနွေးဖို့ရုရှားတာဝန်ရှိသူတွေနောက်သတင်းပတ်မှာတူရကီကိုလာမယ်လို့လည်းကာဗူဆိုဂလူကပြောပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 93239လိုင်းဒိုမီတာ 51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ 190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံလူ့ကွန်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ရေးဆက်စည်ရေးမှူးမစ်ရန်ဟီလီဟာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂလူ့ကွန်ရေးကော်မရှင်နာမင်းကြီးရုပ်က VOA ကိုအတည်ပြုပြောထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးအရာရှိဦးဝေဝင်းကတော့ VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ပြောလို့ရတာတော့ဗောလေသူပုံမှန်ကတော့ဟိုတနည်းကို2ခေါက်လာတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။နောက်ပြီးတော့ဒီလူခွေကောင်စီကမဆက်မထိုင်နဲ့လေအဲ့ဒီကောင်စီကိုအစီရင်ခံရမယ်ခင်ဗျာဆိုတော့အဲ့ဒီစီရင်ခံစာရေးဖို့ကသူကဟိုဒါဒီချက်လက်စုတောင်းရတာပါခရီးစဉ်ကတော့ရခိုင်ပါတယ်လို့ပေါ့လေတခြားဒေသတွေလည်းပါပါတယ်ခင်ဗျာ special reporter ကသူကမြန်မာနိုင်ငံတနိုင်ငံလုံးရဲ့လူခွေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတယ်လေအဲ့တော့သူတက်နိုင်လို့ပေါ့လေအခြေရှိသလောက်ကတော့မြန်မာနိုင်ငံရဲ့လူခွေဆိုင်ရာကြီးဆက်ရည်သူကတော့ဝင်ပြီးတော့အချက်လက်တွေစုပေါင်းရမှာပါခင်ဗျာခရီးစဉ်အတွက်ကတော့သူတို့ဒါရိုက်ဆွေးနွေးကြပါလေခင်ဗျအဲ့ဒါတော့သိသိတော့မသိပါဘူ
းဒီမတိုင်ခင်မစ်ရန်ဟီလီမြန်မာနိုင်ငံကိုနောက်ဆုံးလာခဲ့တာကတော့2016ခုနှစ်ဇွန်လကပါအဲ့ဒီခီးစဉ်အဆုံးသက်ရန်ကုန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအလေးထားပြောဆိုခဲ့တယ်လို့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်မစ်ရန်ဟီလီဟာမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးဆောင်စစ်ဆေးသူအဖြစ်2014ခုနှစ်ဇွန်လကစလို့6နှစ်သက်တမ်းအတွက်ခန့်အပ်ခံထားရတာဖြစ်ပါတယ်
ကမ္ဘာကြီးဟာတကယ်ကိုအရေးကြီးပြီးခက်ခဲတဲ့အချိန်ကာလတစ်ခုမှာရောက်နေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့သာကျော်လွှားနိုင်မယ်လို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ
် This is the moment in which we need to assert the value of multilateralism. This is the moment in which we need to recognize
ဒီချိန်ဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုအခိုင်အမာအလေးထားဖို့လိုအပ်တဲ့ကာလဖြစ်ပါတယ်။ဒီကမ္ဘာလုံးဆိုင်ရာပြဿနာတွေကိုဒီကမ္ဘာလုံးပါဝင်တဲ့အဖြေတွေနဲ့သာကင်တွယ်ဖြေရှင်းနိုင်မယ်ဆိုတာကိုအသိမဲ့ပြုဖို့လိုအပ်တဲ့ကာလဖြစ်ပြီးကုလသမဂ္ဂဟာနိုင်ငံစုံချင်းကဲဆောင်ရွက်မှုရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်တဲ့ Mr. Guterres ပြောသွားတာပါ။အတွေ့အကြုံမှုချုပ်အဖြစ်၅နှစ်သက်တမ်းစတင်တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ပထမဆုံးအချိန်အဖြစ်အင်္ဂါနေ့ကနေနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဝန်ထမ်းတွေနဲ့တွေ့ဆုံတဲ့အချိန်အတွင် Mr. Guterres ကသူ့အမည်ကိုခက်တူတူပြောသွားတာပါ။ကုလသမဂ္ဂရဲ့အားနည်းချက်တွေကိုအတွေ့အကြုံချုပ်တက်ကအတိမတ်ပြုပြောဆိုသလိုသက်တမ်း82နှစ်ရှိပြီဖြစ်တဲ့ဒီအဖွဲ့အစည်းကိုပြုပြင်ပြောင်းလဲရေးအားလုံးပါဝင်ဆောင်ရွက်ဖို့လဲတိုက်တွန်းသွားပါတယ်။ Mr. Guterres ကအရင်တုန်းကတော့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပူပါတယ်ရှင်။
တရုတ်နဲ့ဗာတီကန်နန်းတော်တို့အကြားမကြသေးခင်လတွေတွင်ဆွေးနွေးပွဲတွေလုပ်နေကြတာကြောင့်နှစ်ပေါင်း60ကျော်ကြာပြီးတဲ့နောက်တန်တမန်ဆက်ဆံရေးပြန်ထူထောင်နိုင်တဲ့အခြေအနေရောက်သွားစေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဒါဟာဖြင့်တရုတ်ပြိုင်ဘက်တိုင်ဝမ်နဲ့ဗာတီကန်အကြားဆက်ဆံရေးရပ်သွားနိုင်ခြင်းရှိပြီးတိုင်ဝမ်အတွက်ပြည်ပအသိမှတ်ပြုခံရမှုမှာအဓိကထိုးနှက်မှုကြီးတစ်ခုဖြစ်သွားနိုင်ခြင်းရှိပါတယ်။တိုင်ဝမ်ကိုဗာတီကန်ကအသိမှတ်ပြုထားတာကြောင့်သူတို့အနေနဲ့တရုတ်နိုင်ငံနဲ့မတူဘဲဘာသာရေးလွတ်လပ်ခွင့်ကိုတန်ဖိုးထားတယ်ဆိုတာတိုင်ဝမ်ကတခြားနိုင်ငံတွေကိုပြတ်သားဖို့အထောက်အကူဖြစ်စေတာပါ။ဒါအပြင်တိုင်ဝမ်အနေနဲ့တရုတ်မှာမရှိတဲ့ဩဇာကြီးတဲ့မိတ်ဆွေတူဥရောပမှာရှိတယ်ဆိုတာကိုပြရလဲရောက်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တိုင်ဝမ်နဲ့တန်တမန်အဆက်အသွယ်ရှိတဲ့တခြားနိုင်ငံ20ဟာအာဖရိက၊လက်တင်အမေရိကနဲ့တောင်ပစိဖိတ်ဒေသတွေကအများအပြားဆင်းရဲတဲ့အတိုင်းပြည်တွေပါ။အဲဒီနိုင်ငံတွေကတိုင်ဝမ်စီကနေဖွံ့ဖြိုးရေးအကူအညီတွေရကြနေတာဖြစ်ပါတယ်။
တရုတ်နိုင်ငံတောင်ပိုင်းကမူလာတန်းကျောင်းတွေကကိုဒီလူတယောက်ဝင်လာပြီးတော့ဓာတ်နဲ့ထိုးတာကြောင့်ကလေး17ယောက်ဒဏ်ရာရသွားပြီး9ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ပင်ရှင်းရမြို့နယ်ဒေသဆိုင်ရာအာဏာပိုင်တွေကပြောပါရယ်။အဲ့ဒီလူဟာကျောင်းထဲကိုခိုးဝင်ပြီးတော့ကလေးတွေကိုဓာတ်နဲ့ထိုးတာလို့မြို့အုပ်ချုပ်ရေးသတင်းထုတ်ပြန်ရေးရုံးကပြောပြီးတော့အခင်းဖြစ်တဲ့နေရာမှာပဲအဲ့ဒီလူကိုရဲတပ်ဖွဲ့ကဖမ်းလိုက်တယ်လို့ပြောပါရယ်။ဓာတ်နဲ့ထိုးခံရတဲ့ကလေးတွေကိုဒေသရင်းဆေးရုံတစ်ခုကိုခေါ်သွားပြီးတော့တယောက်မှတော့အသက်အန္တရာယ်မစိုးရင်ရဘူးလို့အာဏာပိုင်တွေကပြောပါရယ်။ဘယ်လိုဓာတ်မျိုးကိုတုံးပြီးထိုးခဲ့တယ်ဒါမှမဟုတ်ရဲဖမ်းသွားတဲ့အဲ့ဒီလူဟာဘယ်သူဆိုတာကိုတော့မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာအတိအကျပြောမထားပါဘူးရှင်
တရုတ်နိုင်ငံမှာမီဂိုမျိုးအန်ဒရယ်ဆိုင်ရာအမြင့်ဆုံးသတိပေးချက်ကိုဒုတိယမြောက်ရဲ့စက်တိုက်ဖြစ်ဒီကနေ့ထုတ်ပြန်ပါတယ်။ပေကျင်းမြို့တော်မှာစောင်းတွင်းလေလုညဉ့်ဉန်းတဲ့ဒဏ်ကိုသတင်းပတ်အတော်ကြားခန်းစားရပြီးတဲ့နောက်မီဂိုမျိုးဆိုင်ရာသတိပေးချက်ထုတ်ပြန်ထားပြီးသားပါ။ပေကျင်းမြို့တော်ကတချို့နေရာတွေမှာမီတာ50အထိတောင်မှမမြင်ရတော့အောင်မီဂိုမျိုးအန်ဒရယ်ရှိနေတယ်လို့တရုတ်မိုးလေဝသဌာနကသတိပေးထားတာကြောင့်လေဆိပ်အများပြားမှာလေယာဉ်ခီးစင်တွေပဲဖြစ်လာရပါတယ်။လေလုညဉ့်ဉန်းတဲ့အပေါ်ပိုးပြီးစိုးရင်လာကြတာကြောင့်ပေကျင်းမြို့တော်မှာဒီကနေ့သွားလာကြသူတွေနှက်ခေါင်းကာတွေတက်ပြီးသွားကြပါတယ်။လေလူညဉ့်ဉန်းမှုဆိုင်ရာသတိပေးချက်ဟာတရုတ်မြောက်ပိုင်းမှာပုံမှန်လိုဖြစ်နေကြကိစ္စပါအထူးသဖြင့်အေးခဲလာတဲ့စောင်းရသည်မှာစွမ်းအင်လိုအပ်ချက်များပြီးစွမ်းအင်အများစုကိုကြောင်ပြီးသွေးလောင်စာကနေထုတ်ယူရတာကြောင့်ဖြစ်ပါတယ်တရုတ်နိုင်ငံဟာစီးပွားရေးတိုးတက်အောင်ဆယ်စုနှစ်ပေါင်းများစွာထိန်းကွက်မဲ့လုပ်ခဲ့တာကြောင့်ပျက်စီးသွားရတဲ့ရေမြေလေတွေကိုပြန်ပြုပြင်ဖို့ရည်ရွယ်ပြီးလေလူညဉ့်ဉန်းမှုတိုက်ဖျက်ရေးစီမံကိန်းလုပ်လာတာ3နှစ်ရှိပါပြီဒါပေမဲ့လည်းအခုချိန်ထိလှုပ်ထားသမျှကတော့အကျိုးသက်ရောက်မှုမရှိသလောက်ပါပဲအိန္ဒိယနိုင်ငံဘင်္ဂလားမြို့မှာနှစ်တကူညနေခင်းကဖြစ်ခဲ့တဲ့အမျိုးသမီးတွေကိုလေမဲဆန်ရစော်ကားတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးဒါဟာအနောက်နိုင်ငံတွေပုံစံဝတ်စားဆင်နာကြောင့်ဖြစ်တယ်လို့ပြောတဲ့အိန္ဒိယဝန်ကြီးတူအပြင်းထန်ဝေဖန်ခံနေရပါတယ်။နှစ်တကူညနေခင်းမှာလူအုပ်ကြီးတစ်ခုကအမျိုးသမီးတွေနောက်ကိုအတင်းလိုက်တာကြောင့်ရာပေါင်းများစွာသောအမျိုးသမီးတွေလမ်းပေါ်ကနေထွက်ပြေးပြီးရဲတပ်ဖွဲ့ဝင်တွေနောက်မှာဝင်ပုန်းနေကြရပါတယ်ခင်ဗျာ
။ကိုကြည့်တော့တင်းနဲ့မက်ခင်ဖြူထွေးတော့သတင်းတွေကိုတင်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဒီကနေ့မှာကြာရောက်တဲ့လွတ်လပ်ရေးအပေါ်မြင်တဲ့တိုက်တွန်းချက်တွေကိုတင်ဆက်ပေးပါမယ်1948ခုနှစ်ဇန်နဝါရီလ4ရက်လွတ်လပ်ရေးရပြီးနောက်ပိုင်းပြည်ရင်းစစ်ကြောင့်တိုင်းရင်းသားဒေသတွေမှာလွတ်လပ်ရေးအနှစ်သာရကိုမခံစားကြရတာမို့အမျိုးသားပြည်နယ်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်27ရာစုပေးလုံနီလာခံကိုတိုင်းရင်းသားတွေအနေနဲ့မျက်မှောက်ပြုကြဖို့နိုင်ငံတော်သမ္မတဦးတင်ကျော်ကဒီကနေ့မှကြာရောက်တဲ့လွတ်လပ်ရေးနေ့အခမ်းအနားကိုပေးပို့တဲ့တဝန်လောင်းမှာတိုက်တွန်းလိုက်ပါတယ်။တိုင်းရင်းသားတွေအနေနဲ့လွတ်လပ်ရေးရဲ့အရသာကိုအမှန်တကယ်ခံစားနိုင်ဖို့အတွက်စစ်ပွဲတွေရပ်တန့်ဖို့နဲ့အထိပယ်ပြေးဝတဲ့ငြိမ်းချမ်းရေးနီလာခံဖြစ်လာဖို့အရေးကြီးတယ်လို့တိုင်းရင်းသားတွေဘက်ကလည်းပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
တိုင်းနာဒေသကပြည်သူတွေအနေနဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုအမှန်တကယ်ခံစားနိုင်ဖို့အမျိုးသားပြည်လဲတည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်လက်ရှိအစိုးရကပုံဖော်နေတဲ့27ရာစုပင်လုံးညီလာခံကိုတိုင်းနာရီအားလုံးမျက်မှောက်ပြုဖို့လိုတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ကြားရောက်တဲ့လွတ်လပ်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတပြောသလို27ရာစုပင်လုံးညီလာခံကနေတဆင့်ငြိမ်းချမ်းရေးတည်ဆောက်သွားဖို့ဆိုတာထက်မြေပြင်အခြေအနေမှာတိုက်ပွဲတွေတကယ်ရပ်တန့်ဖို့ကပိုပြီးအရေးကြီးတယ်လို့KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြကအခုလိုထောက်ပြပါဗျ
။ခုချင်းသာဖြစ်ရတော့တဲ့ပွဲတွေရှိနေသေးတယ်လေ။ရှိနေပြီးတော့အခုသတ်ပြီးတဲ့ UNFCA ဆောက်ဝတ်ဒီကြောင့်ချင်းပင်ရာဆိုချင်းကရောတဲ့ဒါဒီ NCL မှာမရေးဆွနိုင်ဘူး။တကယ်ရှင်းကြရေးကိုဒီပြည်သူအနာခံရတဲ့သူချင်းတော့တာကောင်းပါတယ်။ကျော်လည်းထောက်ခံပါတယ်ဒါ။အဲဒါနဲ့ဒီမှာဒီအဲ့ဒီပြည်လုံးညီလာခံကိုပုံမှန်ဟောတကယ်ဟိုအတိပဲရှိရှိနဲ့ဒီပါတော့လည်းဘုရားလိုအပ်နေတယ်အဲ့ဒါပါအဲ့လိုလုပ်လည်းမဆိုလို့ရှိရင်ဘာအရေးကြီးလဲဆိုလို့ရှိရင်ဒေတာတင်ရင်းရရရှိတယ်အဲ့ဒါပြစ်ခတ်ရဲ့ပြေသားမှာဒီလိုရှိတော့ပေါင်းဝတ်ပြီးပေါင်းဝတ်ထည့်တဲ့ကိုယ်စီတွေအားလုံးတန်တားကိုယ်စီအားလုံးစုစုရင်တဲရောက်နိုင်ဖို့အရေးကြီးတယ်ကြာအဲ့ဒီအစ်ကိုကျွန်တော်မတင်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒီလိုညီလာခံတာကျင်းပါတယ်ဒါမှပြပါတဲ့အလစ်တရတော့ခံစားချိန်မှာခံစားနိုင်မှာကို
မြန်မာနိုင်ငံမှာလွတ်လပ်ရေးရတာ69နှစ်ရှိပြီဖြစ်ပေမဲ့လည်းတိုင်းနာဒေသတွေမှာပြည်ရင်းစစ်ကြောင့်လွတ်လပ်ရေးရဲ့အနှစ်သာရကိုမခံစားနိုင်ကြသေးပါဘူး။တိုင်းနာတွေအတွက်လက်ရှိကာလဟာလွတ်လပ်ရေးမရခင်ကာလထက်အခြေအနေပိုဆိုးနေတာဖြစ်ပြီးငြိမ်းချမ်းရေးမရှိရင်လွတ်လပ်ရေးဆိုတာမရှိဘူးလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာအထောက်အကူပြုဖွဲ့စည်းပြည်တော်စု Institute ရဲ့ဒါရိုက်တာဦးခွန်ဆိုင်ကပြောပါတယ
်။ကျွန်တော်တို့အခုလွတ်လပ်တဲ့ဘဝလွတ်လပ်တဲ့လူမျိုးဘဝမှာကကျွန်တော်တို့မလွတ်လပ်တဲ့အထင်ကထက်ပိုပြီးတော့မှအခြေအနေပိုနေတယ်ဆိုတာကျွန်တော်တို့တွေ့ရတာပေါ့နော်။ငင်းချမ်းရင်မရှိဘူးဆိုလို့ရှိရင်လွတ်လပ်ခွင့်ပေးထားလဲပါထူးလို့တော့ငင်းချမ်းရင်မရှိဘူးဆိုလို့ရှိရင်ဖုံဖြိုးရည်တွေလာတော့လို့တဲ့စီလဲပါရမှာပေါ့။အဲ့ဒါကြောင့်မလို့ဒီဟိုငင်းချမ်းရင်ဆိုတာကတော့အရေးကြီးပါလေ။ဒီအခုလောလောဆယ်အရင်ဆုံးအရေးကြီးတာကတော့ဒီပြစ်ခတ်တိုက်ခိုက်မှုရက်သေးကြီးကတည်လုံးအတတ်မှရှိဖို့လိုပါတယ်။
သမရဦးထင်ကျော်ပြောသလို27ရာစုပင်လုံးညီလာခံကိုတိုင်းရင်းသားတွေအနေနဲ့မျက်မှောက်ပြုဖို့ဆိုတာတနိုင်ငံလုံးအပြစ်ခတ်ရက်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာအခြေမခံပဲအစိုးရနဲ့တပ်မတော်အနေနဲ့အားလုံးပါဝင်ရေးကိုလက်ခံဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဘက်အထွေထွေအသွင်ရေးမှူးတဲ့ဦးထွန်းစောကပြောပါတယ်
ကျွန်တော်တို့မြင်တာကတော့ဒီသမရဦးထင်ကျော်အခုပြောတဲ့အပေါ်မှာပေါ့နော်ကျွန်တော်တို့ဒီလွတ်လပ်ရေးကြားရတဲ့အားဒီနေ့ဆိုလို့ရှိရင်60နှစ်6နှစ်ရှိပြီပေါ့ So today the time you are not in the new bong, but can I have the book? So the Kuga, Taina, the Ninja Nibuwa, my young man, the Ninja Bu, Mirabian, the Ninja Ishibo Tresuri, the Pitip and Ilakambo, General Kuba Sawaya Majore, the Ball of Nimari. The General Baka, the Botaro, the city of the Pilonina Tema, the Pawi Hood at the Bora Chibi. Have you met Zoya Baka? อ่าลงป่าวินผู้โหลักมคันได้ปอมมาเจอเราตะติยะตุกิโนนีลาแกนอกลาเมยุริยะจินีลาแกนนิทาတော့อ่าลงป่าวินผู้ปอมมาหมู่ดีบาเลยเมอะคุณตะติยะตุกิโนนีลาแกนโหเตี่ยวพี่มาดีไตดีเยเนาะนิปองคนะ 10 นิวัตขึ้นเลยดีเมซินเนอะเมราเนี่ยเนี่ยเนี่ยอยู่เฉยๆเลยนี่น่ะกะเอ็นพีเอปอมมาเฉยๆพี่มาเจอเราดีนี้ละตะคู่เนี่ยไตลงเลยเมซินเนาะเจอเราอลาละเน้บาเลยลาเมเฟฟอรีลามาดุริยะ
ပြည်သူညီငယ်ညီလာခံ22ရာစုပင်လုံးကိုကျင်းပဖို့ရှိနေတာဖြစ်ပြီးတနိုင်ငံလုံးအပြစ်ခတ်ရက်စိုးရေးသဘောတူစာချုပ်NCA မှာပါဝင်လက်မှတ်မရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ကတော့ညီလာခံတက်ရောက်ဖို့မသေးကြသေးပါဘူးရှင်။မမမြင့်ခိုင်တဲ့ပေးပို့ထားတာပါ။အခုတစ်ခါမှာတော့တိုင်းဒေသတွေကစစ်ပွဲတွေရဲ့နောက်ဆုံးရချင်းတွေကိုတင်ဆက်ပေးပါမယ်။ ဒီကနေ့မြန်မာနိုင်ငံရဲ့66ကြိမ်မြောက်ကြာရောက်တဲ့လွတ်လပ်ရေးနေ့ဖြစ်ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့မှာတော့ဒေသတွင်းတိုက်ပွဲတွေကြောင့်လွတ်လပ်ရေးနှစ်သာရတွေကိမ့်မဲ့နေပြီးတော့စစ်ဘေးတိမ်းရှောင်နေရသလိုစာဝန်နေထိုင်ရေးလူမှုရေးခက်ခဲတွေနဲ့လည်းကြုံတွေ့နေရဆဲဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းကကြုံတ
တွင်တရုတ်နယ်စပ်ကိုတင်းချောင်နေရတဲ့ဆိုင်းအောင်ဒုက္ခတစကမ်းမှာစာဝတ်နေရေးပြင်လူမှုခက်ခဲတွေကြုံတွေ့နေရတယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒုက္ခတဲ့ရေးကူညီဆောင်ရွက်သူတော်ခွန်ကြာကအခုလိုပြောပါတယ
်ဆိုင်းအောင်ဒုက္ခတဲ့စကမ်းကလောလောဆယ်ကနေစရာလည်းအဆင်မပြေဘူးစားစရာလည်းလောလောဆယ်ယာယီအတွက်ပဲရှိသေးတဲ့အခါကျတော့နောက်တစ်ပတ်မှာတော့ဘာထပ်စားရမှမသိဘူးပေါ့နောက်တစ်ခုကတဲလို့ပြောတဲ့အခါမှာလောလောဆယ်တာပေါ်လင်းနေနဲ့ပဲပြန်စားရတယ်ဘိုးကယွာနေတယ်ဘိုးယွာတဲ့အခါကျတော့တချို့ကအခုတော်တော်များများမြည်ကြီးမှာပဲအိရတဲ့ဘိုးကတဲထောင်မူလေးကဟိုတာပေါ်လင်းနဲ့ဆိုပြီးမဲ့တော့မှဒီလိုရှိရင်တော့ဒီသူတို့ရဲ့စကမ်းဟောင်းမှာပဲသူတို့ရဲ့ဆောင်နဲ့အမေးထယ်တဲ့အကုန်လုံးကကြံခဲ့ပြီးတမ်းမယူနိုင်တဲ့အခါကျတော့ဒီစကမ်းအစ်မကဒီလောက်အေးတဲ့အချိန်မှာလုံးဝလုံလောက်မှုမရှိတဲ့အခါကျတော့တချို့လည်းချမ်းသာနေပြီပေါ့ပြီးရင်တော့ဘာဆက်စားရမလဲဆိုတဲ့ဒုက္ခကလည်းကြားနေပါလေရှင့်
စစ်ဆောင်ဒုက္ခသည်တွေဟာယာယီမိုးကသည်နဲ့နေထိုင်နေရသလိုအချိန်ကမဟုတ်မိုးရွာသွန်းမှုနဲ့ကြုံတွေ့နေရလို့ကျန်းမာရေးအခြေအနေတွေပါဆိုးရွားနေတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကကချင်းပြည်နယ်ဝိုင်းဝော်မြို့နယ်က KIO အခြေပြုရာလိုင်ဖောင်စခန်းနဲ့စခန်းငယ်6ခုကိုမြန်မာတပ်မတော်ကနေတိုက်ခိုက်တိုက်ပတ်ခဲ့ရမှာလိုင်ဖောင်စခန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စခန်းတွင်တပ်နဲ့ကြီးကြီးတွေကြားရောက်ခဲ့လို့စခန်းနေဒုက္ခသည်2600ကျော်ဟာတရုတ်နယ်စပ်နေမှာတင်းချောင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမိသားဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေစစ်ပီးသိမ်းရှောင်နေကြရပါတယ်။ကုတ်ခိုင်မြို့ရပ်ကွက်6မူဂျူချောင်းကွင်းမှာရာရီသဲဆောင်နေထိုင်နေရတဲ့မန်လုံနဲ့ကောင်းနေကြီးရွာသားတွေရဲ့လက်ရှိအခြေအနေကိုတော့စစ်ရှောင်သူဖြစ်သူကိုကိုမိုင်ကအခုလိုပြောပါတယ်
။ရေကအကုန်လုံးကျမပေါအကုန်လုံးက126ယောက်အခုဒီကိုခိုင်မျိုးရက်ကွက်6အဲမိုးချူချောင်းကွင်းထဲမှာကျွန်တော်ကအကောင်ဆောက်ပြီးမှအဲ့မှာပဲနေနေကြတယ်ကြာသူများပြောရှင်နေတဲ့အချိန်မှာကျွန်တော်တို့ကဒီလိုလာနေနေတော့အသိတော့လုံးဝမကောင်းပါဘူးဗျာကျွန်တော်စိတ်ကတအားငြိမ်တယ်ကြာဒါပေမဲ့ကျွန်တော်လည်းမဆက်နိုင်ဘူးဖြစ်နေ
တိုင်းပြည်2017ဒီဇင်ဘာလကတည်းကကိုခိုင်မျိုးနဲ့နားဆိုင်ကျေးရွာအုပ်စု9ခုကကျေးရွာသား289ဦးဟာကိုခိုင်မျိုးရပ်ကွက်9က GBC နှစ်ချင်းခရိယံကျောင်းရဲ့စစ်ဆောင်စခန်းကိုရောက်ခဲ့နေကြတယ်လို့အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီတော်ခွန်ဆန်ကပြောပါတယ
်။89ရောက်ရှိတယ်။အထက်ကျတော့စမ်းတိုင်းထောင်ပေါ့နည်းနည်းတော့ခက်ခဲပါပေါ့ဘယ်လိုလဲဆိုတော့အရင်ကလားဆက်လာတိုင်းလုံးလုံးမလာတော့ကတော့ဒီမှာဒိတ်ခါမရဘူးနေတော့
ကျေးရွာပြောင်းရွှေ့ခံရတဲ့ကိုခိုင်မျိုးနဲ့ပန်ကူးကျေးရွာစစ်ဆောင်စခန်းမှာတိုက်ပွဲတွေကြားမှာစိုးရိမ်နေရစေလို့စစ်ဆောင်ရွာသူတို့ကဆိုပါတယ
်။ဒါပါကူမလူရဲ့ပြင်းက693ယောက်ရှိပါတယ်ဒီ။ခက်ခဲတွေကတော့ကုလလော့ဆယ်စာနေရကနဲ့ကလေးရဲ့ပညာရေးတွေတအားရန်ခက်ခဲနေတယ်။ကျောင်းတို့ဒေသမှာဖြစ်တဲ့ပြဿနာတွေကဒီကျမတို့နားတော်တွေပဲဖြစ်နေတယ်ဆိုတော့ကလေးတွေလည်းကြားမဖွင့်ရတော့ဘူး။ကချင်လက်နက်ကိုင်နဲ့တောင်လက်နက်ကိုင်နဲ့မြန်မာသမ္မတတွေနဲ့ဖြစ်တယ်လို့ပြောပါတယ်။လက်နက်ကြီးချနေတာတော့ကျမတို့ဘက်ကမလန့်လန့်ချတာ။
အလားတူနံမရူမြို့နယ်တွင်ဒုက္ခသည်စခန်း6ခုမှလည်းစာနာရိတ်ကခက်ခဲတွေနဲ့တွေ့ကြုံနေလာပြီလို့ကချင်ဒုက္ခသည်စခန်းကော်မတီကိုဆိုင်ခွန်ကပြောပါတယ်
။ကိုကအဓိကလိုအပ်တာအစားတောက်တဲ့ပုံတော့ကျွန်တော်တို့ဘယ်လောက်နေရမလဲလည်းမသိသေးဘူးဆိုတော့အဝတ်အထည်တွေကတော့အလူရဲ့လူတွေတော်တော်များများလာကြပါတယ်။ဒီစားတောက်ကုန်တွေလို့တယ်။အဲ့ဒါကတော့ခန်းတိုင်းမှာလို့ပဲအဲ့ဒါကအပေါ်မှာရည်ကြီးတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။
Asoya Tamrone, Miapai Mahamit Tamroja, Type Wurupi, Tang Musa Lumia Tamrone, Tang Wan Shami Tamro, ACSS, SS Eroja, see every Kapi Puani, Namurumu Nega, Sipishan, Sagan Chakuga, Enansu Toyan Setasu, Louis Suzupon, Tasania, Chausa Chawudu, Akuni to Luani Raba. ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဒေသကစစ်ဘေးရှောင်ပြည်သူတွေဟာလက်ရှိဒေသအတွင်းတိုက်ပွဲဖြစ်ပွားနေဆဲရှင်နေတွေကြောင့်နေရာရင်းကုန်မပြောင်းနိုင်သေးသလိုစောင်းသွင်းအေးတာနဲ့စာဝတ်နေရေးအတွက်အကူအညီတွေလိုအပ်လာနေပါတယ်ဒီကနေ့မှမြန်မာနိုင်ငံရဲ့60ခုကျင်းမြောက်ကြာရောက်တဲ့လွတ်လပ်ရေးနေ့ဖြစ်ပြီးတိုင်းနယ်ပြည်နယ်နှံ့မှာကျင်းပနေကြပေမဲ့ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်
လူလာရေးတစ်ခုရဖို့အတွက်ထပ်ပြီးကြရအောင်မှလားဆိုတဲ့မျိုးမျိုးတွေပေါ်လာပါလေချက်တစ်ဖက်ကနေလည်းပဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရှိနေတဲ့ကာလအတွင်းမှာဒီအကောင်လုံးတနိုင်ငံလုံးမှာငင်းချမ်းပါရပြီးတော့မှဒီတိုင်းရင်းသားအလုံးအတွက်အသေးစိတ်ရှိတဲ့လူလာရေးအောင်ပွဲမျိုးကိုမကျင်းပနိုင်ဘူးဆိုလို့ရှိရင်တိုင်းရင်းသားတွေအတွက်ဆိုလို့ရှိရင်နောက်ထပ်ပါကိုစောင့်မျှော်နေရအောင်လို့ဆိုတဲ့မျိုးမျိုးတွေထွက်လာပါလေချက်
ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIU, TNL, MNDAA, AA စရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဒေသကကြေးရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးလုံခြုံရေးအာမခံချက်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံ့သတင်းပေးပို့ထားတာပါအခုဒီခါမှာတော့ရခိုင်ရေးနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မောင်နှုတ်ဒေသလုံခြုံရေးတည်ငြိမ်ရေးနဲ့ဥပဒေစိုးမိုးရေးဟာစိုးရိမ်စရာအခြေအနေမှာရှိနေဆဲဖြစ်တယ်လို့မြန်မာဆိုရရဲ့မောင်နှုတ်ဒေသစုံစမ်းရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒါပြင်နိုင်ငံတကာကဆွဆွဲနေတဲ့လုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်တာအမျိုးသမီးတွေကိုအာဓမ္မပြုကျင့်တာမျိုးတွေမတွေ့ရတယ်လို့ဘာသာရေးအရာဖိနှိပ်ချုပ်ချယ်တာမျိုးလည်းမရှိဘူးလို့ကော်မရှင်ကသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုကြားဖြတ်စီးရင်ကစားဆိုပြီးထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ကတွေ့ရှိချက်တွေနဲ့ဒေသခံတချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်။
အစိုးရကဖွဲ့စည်းပေးထားတဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကမနေ့ကကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီထဲမှာအကြမ်းဖက်သမားတွေကလုံခြုံရေးနဲ့ဥပဒေစိုးမိုးရေးကိုချိန်ချောက်နေလျက်ရှိတယ်လို့ဖော်ပြထားပါတယ်။ဒီတွေ့ရှိချက်တွေမှာနိုင်ငံတကာကပြောဆိုချက်တွေနဲ့ကြွားချနေတာတွေကြောင့်အစီရင်ခံစာရဲ့တိကျမှုအပေါ်မေးခွန်းတွေကတော့ရှိနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့မှပါဝင်တဲ့အတွင်းရေးမှူးဦးမြင့်ဖေကတော့ဒီအစီရင်ခံစာပေါ်မှာထွက်ပေါ်လာမယ့်ဝေဖန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်။တမူးရှိတဲ့သတင်းတွေတမူးရှိတဲ့အရာတွေကိုရနိုင်မှုဆိုတော့တော်တော်ကျန်းစာပါတယ်။ limited ချင်းနေအကန့်အသတ်လည်းတော်တော်များပါတယ်။ဟိုလိန်ကိုချက်အကန့်အသတ်လည်းသာမပေါက်တာတို့လမ်းသူကိုယ်တိုင်ကလည်းကြောက်လန့်နေတာတွေလည်းရှိသေးတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ဝင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကတော့ထုတ်ပြန်လိုက်တဲ့အစီရင်ခံစာပေါ်မှာခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်ကျွန်တော်တို့အကြံပေးအဖွဲ့ကလည်းမကြားပြီးမှအဲအလုံးစုံဆက်ကြရပေါ့ဒီဒီလိုပဲ incident report လေးကြားပြအစီရင်ခံစာတင်ရှိပါတယ်နော်အဲ့တော့ဒီသူတို့ထုတ်လိုက်တဲ့ဒီ report ကကျွန်တော်တို့လေးလာမှာပဲပေါ့နော်အဲ့ဒါလေးကျွန်တော်ပြောပြမှတ်ချက်လေးထုတ်ချက်လေးတော့ကျွန်တော်မသိကြပါဘူးကျွန်တော်တို့ကဘာမှလေးလာစုံစမ်းမှုဆိုတဲ့ဒီစာမလို့ဆက်နေကျွန်တော်တို့ကအကြံပေးဖို့အတွက်အချက်လက်တွေပြုပေါင်းတာလည်းရှိပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလကတိုက်ခိုက်ခံရမှုဟာနှစ်ရှည်စီမံကိန်းရေးဆွဲပြီးစနစ်တကျကျူးလွန်ဖို့လှုံ့ဆော်ထားတာဖြစ်ကြောင်းနဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တွေကနိုင်ငံတကာကဘာသာရေးအစွန်းရောက်အဖွဲ့တွေရဲ့ငွေကြေးအထောက်ပံ့ကိုရယူကာအကြံဖက်လှုံ့ဆော်တာဖြစ်တယ်ဆိုပြီးအစိုးရရဲ့ထုတ်ပြန်ထားမှုအပေါ်ဒီအစီရင်ခံစာမှာကော်မရှင်ကထက်လောင်းအတည်ပြုထားပါတယ်စုံစမ်းတွေ့ရှိချက်အရနိုင်ငံတကာကဆွဆွဲထားသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဘင်္ဂလီကျေးရွာတွေမှာလူမျိုးတုံးတက်ဖြတ်မှုတွေနဲ့အတ္တမပြုကျင့်မှုတွေပြုလုပ်တယ်ဆိုတာမျိုးမတွေ့ရသလိုဘာသာရေးအဖိနှိပ်ချုပ်ချယ်ထားမှုလည်းမရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလီဥယေဘလီဘာသာရေးအဆောက်အဦတွေတိုးပွားနေတာကိုကြည့်ရင်နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆွဆွဲမှုတသက်ဖြစ်တယ်ဆိုတာသက်သေပြနိုင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဓမ္မပြုကျင့်ခံရတဲ့ဆိုတဲ့မွတ်စလင်အမျိုးသမီးအချို့ကိုကော်မရှင်အဖွဲ့ဝင်တွေစစ်ဆေးတာမှာတွေ့ရှိချက်နဲ့အဲ့ဒီအမျိုးသမီးတွေကိုပဲသတင်းတောက်တွေကမေးမြန်းစင်မှာပြောဆိုချက်တွေဟာကွာဟနေတာကြောင့်ဒီလိုမတရားပြုကျင့်ခံရသူတွေရှိရင်တိုင်ကြားဖို့နဲ့ဥပဒေအရအရေးယူမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကတော့ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်ကျေးရွာသားအချို့ကိုလုံခြုံရေးတပ်ဖွဲ့တွေကရိုက်နှက်နေတဲ့ဗီဒီယိုခွေတွေထွက်ပေါ်လာတာကြောင့်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးအရေးယူမှုတွေပြုလုပ်နေရပါတယ်။လက်ရှိမောင်နှုတ်ဒေတာလုံခြုံရေးနဲ့ထွက်ပေါ်လာတဲ့အစီရင်ခံစာပေါ် ဒေသခံရခိုင်တိုင်းရင်းသားတဦးဖြစ်တဲ့မောင်တော်မျိုးနယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌကတော့အစီရင်ခံစာပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
ဒီကြာသုံးစားကြည့်တော့ထုတ်ပြန်လဲဆိုတော့ကျွန်တော်လည်းဒီထောက်ကလည်းသဘောရှိပါတယ်အဲ့ဒါကိုလေအဲ့လုံချုံရကတော့ဒီစိုးရိမ်ရတဲ့အနေအထားမှာရှိပါတယ
်လက်ရှိမောင်တော်လုံချုံရေးကတော့စိုးရိမ်နေရစေပါအစ္စလမ်ဘာသာဝင်အချို့ကိုအစိုးရတည်င်းပေးလို့ဆွဆွဲပြီးတပ်ဖြတ်မှုတွေရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါတယ်အစိုးရထုတ်ပြန်ထားချက်အရအသက်ခံရသူများအနေနဲ့အောက်တိုဘာ5ရက်နေ့ကနေဇန်နဝါရီလအထိအမျိုးသား၈ဦးအသက်ခံရတယ်လို့ထုတ်ပြန်ထားပါတယ်ဒဏ်ရာရရှိသူ၃ဦးရှိခဲ့ပြီးအမျိုးသားနှစ်ဦးကိုတော့အကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖော်ပြပါရှိထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဒီခါမှာတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နာစီကောင်းဆောင်ဟစ်တလာရေးသားခဲ့တဲ့ Mein Kampf လို့ခေါ်တဲ့ကျွန်ုပ်ရဲ့စူးစမ်းကဲဆိုတဲ့စာအုပ်ဟာဂျာမနီနိုင်ငံမှာပြီးခဲ့တဲ့ဧပြီလအတွင်းမှာလူကြိုက်အများဆုံးစာအုပ်စာရင်းမှာပါဝင်ခဲ့ပါတယ်။ဥရောပတလွားအမျိုးသားရေးဝါဒရေးပြန်လည်တက်ကြွလာချိန်မှာပဲဟစ်တလာရဲ့ဒီစာအုပ်ကခုလိုရောင်းကောင်းလာတာဖြစ်ပါတယ်။ဒါပေမဲ့ဒီလိုရောင်းကောင်းလာတာဟာနိုင်ငံရေးကြောင့်မဟုတ်ဘဲနဲ့ပညာရေးဆိုင်ရာစိတ်ဝင်စားမှုကြောင့်သာဖြစ်တယ်လို့ဥရောပနိုင်ငံရေးသိပ်ပံပေါမောက်ခတူက VOA ကိုပြောပြပါဗျ။ Victor BT ရဲ့ရေးသားချက်ကိုခြေခံပြီးဥကြောစန္တာကတင်ဆက်ပေးပါမယ်
။ Adolf Hitler ရေးသားခဲ့တဲ့ Nazi သဘောထားကြီးညာစာတမ်းကျွန်ုပ်ဤစွန်စားကန် Mein Kampf ဆိုတဲ့စာအုပ်ဟာပြန်လည်ထုတ်ဝေပြီးပထမတစ်နှစ်အတွင်းဥယျာဉ်စစ်တမ်းဝယ်ရောင်းချခဲ့ရပါတယ်။တအုပ်ကို58ယူရိုဒါမှမဟုတ်ဒေါ်လာ60ကျော်အထိဈေးကြီးပေးရတဲ့ဒီစာအုပ်ကိုဂျမနီနိုင်ငံဒက်စပီဂါမဂ်ဇင်းကပြီးခဲ့တဲ့နှစ်ဧပြီလအတွင်းလူကြိုက်အများဆုံးသုတစာပေဆိုင်ရာစာအုပ်အဖြစ်မှတ်တမ်းတင်ခဲ့ပါတယ်။ Mein Kampf အပေါ်နှစ်80မူပိုင်ခွင့်ကုန်ဆုံးသွားပြီးဖြစ်တဲ့အတွက်ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းအခုပထမဆုံးအကြိမ်ပြန်လည်ထုတ်ဝေခွင့်ရရှိခဲ့တာဖြစ်ပါတယ်။1925မှာစတင်ထုတ်ဝေခဲ့တဲ့မူရင်းစာအုပ်ဟာဟစ်တလာရဲ့တတိယဂျမနီနိုင်ငံတော်ခေတ်1933ကနေ1945ကာလအတွင်းအုပ်ရေး12သန်းကျော်ရောင်းချခဲ့ရပါတယ်။Mein Kampf အုပ်ကိုအခုလိုပြန်လဲရောင်းချလာခြင်းဟာဥရောပတလွှတ်ကြုံနေရတဲ့လူအများအပြားပြောင်းရွှေ့ဝင်ရောက်နေထိုင်မှုကြောင့်နိုင်ငံရေးပြဿနာတက်နေခြင်းလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဆိုရင်တခြားနီးပါတီ Alternative for Deutschland ဆိုတဲ့ပါတီနဲ့ Austria မှာဆိုရင် Austria လွတ်မြောက်ရေးပါတီ Austria Freedom Party တို့လူအမျိုးသားရေးဝါဒအားပေးတဲ့ပါတီတွေလူထုထောက်ခံမှုကြီးထွားလာနေခြင်းလည်းဖြစ်ပါတယ်။ဩစတြေးလျလူမျိုးရေးပါတီကဆိုရင်ဒီဇင်ဘာလသမ္မတရွေးကောက်ပွဲကပုဂ္ဂတိကပဲဆုံးနေကြတာပါဘူဒပက်စ်မြို့ဥရောပအလဲပိုင်းတက္ကသိုလ်ကအမျိုးသားရေးဝါဒရေးရာကျွမ်းကျင်သူနိုင်ငံရေးသိပ္ပံပါမောက္ခအက်တွန်ပယ်လင်ခါကတော့မိုင်းကမ့်စ်အုပ်အဝယ်လိုက်တာဟာပညာရေးဆိုင်ရာလေ့လာမှုအတွက်သာဖြစ်တယ်နာဇီသဘောတရားကိုလူတွေထောက်ခံလာတာနဲ့ဘာမှမဆိုင်ဘူးလို့ VOA ကလို့ပြောပါတယ
် All academic libraries had bought it so some is reallyI would put it into the basket of academic interest, legitimate academic interest.
ပညာရဆိုင်ရာစာကြီးတိုက်တိုင်းဝယ်ကြပါရယ်။စာကြီးတိုက်တွေရဲ့ဘာသာရေးကဏ္ဍတွေကိုရောက်သွားမှာပါ။ပညာရပေါင်းအတွင်းစိတ်ပါဝင်စားမှုရှိကြတာပါ။တခြားတစ်ဖက်မှာတော့နာဇီဝါဒအသစ် Neo-Nazism ဆိုတာတော့ရှိနေပါရယ်။ဒီခေတ်နာဇီတွေလက်ထက်မှာတော့ဒီစာအုပ်ရှိပြီးသားပါ။သူတို့အဖေတွေအဖိုးတွေစီကရရှိထားပြီးသားပါ။အင်တာနက်ပေါ်မှာလည်းဖတ်နိုင်ကြပါရယ်။ပထမဆုံးချက်ကဒီစာအုပ်ဟာကိုကျင့်တရားနဲ့လုံးဝဆန့်ကျင်တဲ့စာအုပ်ရည်ရွယ်မှန်ရေးထားတဲ့စာအုပ်ပါ။အနီလည်းမရှိတော့ပါဘူးလူတွေရဲ့စိတ်ထဲမှာနာဇီဝါဒကိုတိမ်ညွန့်မှုရှိနိုင်ပါတယ်ဒါပေမဲ့ဒီစာအုပ်ကြောင့်မဟုတ်ပါဘူးလူတွေရွှေ့ပြောင်းဝင်ရောက်လာတာကိုစိုးရင်ကြတာအမျိုးသားရေးဝါဒသစ်ပေါ်ထွန်းလာတာတွေကြောင့်ဖြစ်ပါတယ်ဆိုတော့ဒီစာအုပ်ကိုစိတ်ဝင်စားကြတာဟာနိုင်ငံရေးနဲ့မဆိုင်ပါဘူ
းဟစ်တလာရေးတဲ့ဒီစာအုပ်ဟာတချင်ကဂျာမနီနိုင်ငံမှာလုံးဝပိတ်ပင်ထားခံခဲ့ရတဲ့စာအုပ်ဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပြီးဒီစာအုပ်ရဲ့မူပိုင်ခွင့်ကိုမဟာမိတ်တွေလွှဲပြောင်းပေးအပ်ခြင်းခံခဲ့ရတဲ့ဘဗေးရီးယားပြည်နယ်အစိုးရကပြန်လဲထုတ်ရခွင့်ကိုလုံးဝပြစ်ပင်ထားခဲ့ပါတယ်အခုမူပိုင်ခွင့်စက်တန်း1.80ကျော်လွန်သွားပြီဖြစ်ပါတယ်ဒါကြောင့်ခစ်စ်သမိုင်းဌာနကပြန်လဲထုတ်ဝေလိုက်ကြလဲဖြစ်ပါတယ်ခင်ဗျာ
ဥကြစံတန်တဆက်ထားတာဖြစ်ပါတယ် VOA ကနေဗိုလ်ရုံးနေ့အများပိုင်းအတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ် January 4ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10:00နာရီထိ line to meter 24 25 32နဲ့51အပြင် line lab meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်စီစဉ်နေတဲ့မှာဆိုရင်တော့မြန်မာနိုင်ငံအတွင်းပြည်ထနာအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာပြည်နယ်အစိုးရအနေနဲ့2016ခုနှစ်အတွင်းဘာတွေဆောင်ရွက်ပေးနိုင်ကလေးဘာတွေဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အခုတော့ကျွန်တော်တို့ကိုလာခေလာအတွင်းမှာမနက်တာပြည်မင်းတစ်ခုရေးဆွေးနိုင်ခဲ့တာပေါ့နော
်ဝန်ကြီးဦးမေအောင်ကဆွေးနွေးထားတာကိုဦးကျော်စံတာရဲ့မြမရေးသုံးသက်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်မြမမီဒီယာမြင်ကွင်းနဲ့ပတ်စင်အားကစားကဏ္ဍတို့ကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်အောင်ပါအခုသတင်းပတ်မြမမီဒီယာမြင်ကွင်းစီစဉ်မှာလူငယ်တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွေ့ဆုံတဲ့သတင်းငင်းချင်းဆွေးနွေးပွဲအပြတ်မှာ SDF ရဲဘော်တို့အဖမ်းခံရတဲ့တဲ့ရခိုင်ပြည်နယ်ကရဲတချို့ကဒေသခံတွေကိုရိုက်နှက်တဲ့ဗီဒီယိုဖိုင်ထွက်ပေါ်လာတဲ့တဲ့အစရှိတဲ့ကြားရတွေကိုတင်ဆက်ပေးသွားပါမယ်။မဲအင်ခိုင်ဦးကရေးသားပြီးတော့ဦးဆက်မိုးဝေကကူညီတင်ဆက်ထားပါတယ
်။ဇန်နဝါရီလတည့်ရက်နှစ်တစ်ခုနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလူငယ်တချို့နဲ့ညီညာရေးစကားဝိုင်းကျင်းပပြီးတော့ဥဆောင်ဆွေးနွေးခဲ့ပါတယ်။လူငယ်တွေရဲ့အတန်ကိုနားထောင်လို့ဒါကြောင့်အခုလိုစီစဉ်ကျင်းပတာဖြစ်ပြီးမိခွန်းနေအကြံပြုချက်နဲ့သုံးသပ်ချက်တွေကိုအပြန်လှန်ဆွေးနွေးခဲ့ကြတယ်လို့သတင်းတွေမှာတွေ့ရပါတယ်။ငင်းညာရေးဖြစ်စဉ်မှာလူငယ်တွေပါဝင်စီလို့ပြီးငင်းညာရေးကိုတောင်းဆိုနေကြတဲ့ကိုယ့်ဘက်ကဘလို့တာဝန်ကြီးအောင်လုပ်နိုင်တယ်ဆိုတဲ့တာဝန်ယူမှုကိုပြစေခြင်းကြောင့်ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လူငယ်တွေဘက်ကလည်းပြန်လှန်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကို Facebook လူမှုကွန်ရက်ပေါ်မှာရောတခြားသတင်းမီဒီယာတွေပေါ်မှာပါရှုထောင့်အမျိုးမျိုးနဲ့ဆွေးနွေးဖို့ပြခဲ့ကြတယ်လို့လူငယ်ကိုစားပြုသူတွေထဲမှာတရင်သားလူငယ်တွေတိတိကျကျပို့ပြီးတော့စုံစုံလင်လင်ပါဝင်စေခြင်းတယ်လို့အကြံပြုမှုတွေလည်းရှိခဲ့ပါတယ်။အဓိကအဖြစ်တကယ်စစ်ပွဲတွေဖြစ်နေတဲ့ဒေသကလူငယ်တွေနဲ့ညီညာရေးဖြစ်စဉ်ကိုတုံ့တက်စေခြင်းကြောင်းချင်းလူငယ်တို့ဖြစ်တဲ့ကတ်တွန်းလိုင်လုံကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ
်။ဖြစ်နေတဲ့လူတွေပေါ့နော်တကယ်တမ်းညီညာရေးတကယ်တမ်းဖြစ်နေတဲ့လူတွေပဋိပက္ခဖြစ်နေတဲ့လူတွေကကျွန်တော်တို့လူငယ်တွေမဟုတ်ဘူးပေါ့နော်ဆိုတော့ဟိုအနာနဲ့ဆင်းနေကြနည်းနည်းဟွာပေါ့ကိုရင်းနေဟိုမတက်များဖြစ်နေတလားပေါ့နော်အဲ့ဒါလေးတစ်ခက်တော့ဟွာပေါ့နည်းနည်းဟွာပေါ့တူးပြီရေပေါ့နော်တကယ်တမ်းကျွန်တော်တို့အဲ့ဒီ data မှာစစ်တမ်းကိုခံရတဲ့လူငယ်လေးတွေပေါ့သူတို့လေးဆိုရင်တကယ်တမ်းအဲ့လိုမျိုးတွေ့ဆုံနိုင်ရင်တော့ဒါတော့ကျွန်တော်တို့ဟိုပို့ပြီးတော့မှထိရောက်မယ်လို့အဲကျွန်တော်ဘက်ကနေနေပေါ့နော်အခုလို့ဒါလေးထိရောက်ပါတယ်ကောင်းပါတယ်ကျွန်တော်တို့ဆွေးနွေးဆွေးနွေးတယ်ကျွန်တော်တို့မှဆက်ပြီးတော့မှလုပ်ဖို့အတွက်ကျွန်တော်တို့ဟိုဟွာပေါ့အခွင့်အရေးမရှိဘူးဆိုတော့ကျွန်တော်တို့ဆွေးနွေးတာတွေအားလုံးကအလကားပဲဖြစ်နေပေါ့နော်စကားပြောတဲ့အနောက်မှာကျွန်တော်တို့ဒီပြောတဲ့စကားတွေကိုအကျယ်လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ကျွန်တော်တို့ဒီပံ့ပိုးမှုတွေပေါ့နော်ဒီပံ့ပိုးမှုတွေကျွန်တော်တို့တကယ် time frame တွေနဲ့ကျွန်တော်တို့တကယ်တမ်းတိတိကျကျနဲ့ဟိုဆက်ပြီးတော့မှပြန်ပြီးတော့တောက်လျှောက်ပေါ့နော်ရေရှည်ကျွန်တော်တို့ပံ့ပိုးမယ်ဆိုရင်တော့ကျွန်တော်တို့ဒီဆွေးနွေးပွဲတွေပို့ပြီးတော့မှအောင်ပြန်လာမယ်လို့ကျွန်တော်တို့ကတော့အဲ့လိုပြုစင်မိပါတယ်ခင်ဗျာ
နောက်ထပ်တင်ပြရင်တဲ့သတင်းကတော့ချင်းမင်မှာပြုလုပ်ခဲ့တဲ့ ABSDF ဆွေးနွေးပွဲအပြီးပြန်လာတဲ့ရဲဘော်မင်းထီအဖမ်းခံရတဲ့သတင်းဖြစ်ပါတယ် NCA ညဉ့်ညဲ့သဘောတူညီချက်လက်မှတ်ရေးထိုးထားတဲ့ ABSDF ရဲ့ဗဟိုကော်မတီဝင်တဦးကိုအခုလိုဖမ်းဆီးလိုက်တာဟာညဉ့်ညဲ့ရေးကိုထိခိုက်စေနိုင်တယ်လို့ထောက်ပြရေးသားတာတွေတွေ့ရပါတယ်ရဲဘော်မင်းထီဟာပြည်တော်စုညဉ့်ညဲ့ရေးညီလာခံ21ရာစုပင်လုံပထမအစည်းအဝေးအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားညှိနှိုင်းဆွေးနွေးနေတဲ့အစည်းအဝေးတက်ပြီးတော့ပြန်လာချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တာကြောင့်စိုးရိမ်မှုတွေပိုဖြစ်ခဲ့ကြတာပါသူကိုမတရားအသိမ်းဖွဲ့နဲ့ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးထားတာလို့မီဒီယာတွေမှာဖော်ပြနေတာကိုလည်းတွေ့ရပါတယ်ဆက်လက်ပြီးတော့တင်ပြချင်တာကတော့ရခိုင်ပြည်နယ်အတွင်းကအခြေအနေပါတရင်တွေကတော့ရှုထောင့်မျိုးစုံနဲ့ပြန့်နှံ့နေသလိုကိုးတံကောက်ကြေးရွာမှာဒေသခံရဲတပ်ဖွဲ့ကနေမီရှင်းနေရေးလုပ်စင်မှာအရသားတချို့ကိုကန်ကြောက်ရိုက်နှက်တဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်မီဒီယာပေါ်မှာတက်လာခဲ့ပါတယ်။ဒီဗီဒီယိုဖိုင်ကိုကိုးကားပြီးတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအမှန်တကယ်ရှိနေတာဖြစ်တဲ့အကြောင်းပြပမီဒီယာတွေကကြေကြေပြန့်ပြန့်ရေးသားခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးကလည်းဒ ီဗီဒီယိုနဲ့ဆက်ဆက်ပြီးတော့ရဲတပ်ဖွဲ့ဝင်တချို့ကိုရဲလှုပ်ထုံးတဲ့အညီအရေးယူအပြစ်ပေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုပါတယ်။ဒီဗီဒီယိုဖိုင်ဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့ခဲ့တာကြောင့်တော်တော်ခရဲရိုက်သွားခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ NHK သတင်းဌာနကကိုတီဟတွေကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဒါကအဖြစ်ပဲတခုရဲ့အပြစ်ထောက်ထားပဲပေါ့နော်။တကယ်ကိုကောင်းမွန်တဲ့သက်ပြေထောက်တာတခုပဲ။ဟုတ်ကဲ့ဒီလိုဒီဗီဒီယိုတိုင်းကိုသင်ကျင်းတင်ပြမယ်ဆိုတာဒီလိုဒီလူကိုရဲ့ကျိုက်တဲ့ကိစ္စတော့အကျိုးဖြစ်တယ်အများကြီးရှိတယ်။အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ပြင်အထွေအားအခုဖြစ်သွားပြည့်ချင်းမှာအရေးယူဖို့လို့ဖြစ်ပြရောက်ပြင်ထန်လုပ်ဖို့လုပ်တယ်။လုပ်တယ်ဆိုတာကိုလည်းအလုံးပြအောင်ဖြတ်ပြနေတယ်။တော့ပုံကဖြစ်အောင်လုပ်နေတယ်ဆိုတာကိုလည်းအများကြီးကိုပြင်ထန်တော့အဲ့လိုဒေတာတွေမှာမီဒီယာလုံရှားခွင့်နေအတခါကရှားမှုပေါ့နော်။
ကိုဒီရတယ်ဖြစ်ပါတယ်ဒီသတင်းမှတ်ထဲမှာမော်တော်ကားတချို့ရဲ့ဈေးနှုန်းတွေပြန်ပြီးတော့မြင့်တက်လာတဲ့အကြောင်းဂျာပြရွေးကောက်ပွဲကိုစလင်စင်းနေအတီးပြုထုတ်ပြန်တဲ့သတင်းနဲ့မလေးရှားနိုင်ငံကအစ္စလမ်အဖွဲ့အစည်းကရခိုင်ပြည်နယ်မှာရှိတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်စားနပ်ရိက္ခာဆေးဝါးနဲ့တခြားကုန်ပစ္စည်းတွေတင်ဆောင်လာတဲ့တင်မောကိုတရားဝင်ခွင့်ပြုချက်မတောင်းမဲအခုလအတွင်းမြန်မာနိုင်ငံစီဆေးလွတ်ဖို့စီစဉ်နေတဲ့စတဲ့အကြောင်းတွေကိုလူအများစိတ်ဝင်တစားဖြစ်နေကြတယ်ဆိုတာကိုသိပြရင်ဒီကုန်းချုပ်လိုက်ရပါမယ
်။ဥစမဝေတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာပါ။အခုဒီခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းမှာပြည်နာအများဆုံးရခိုင်ပြည်နယ်မှာပြည်နယ်ဆိုရနေနဲ့2016အတွင်းဘာတွေဆောင်ရွက်ပေးနိုင်ခဲ့ပါသလဲဘလို့အခက်အခဲတွေကိုကြုံတွေ့ခဲ့ရပါလဲစင်ခုံမှုတွေကတော့ဘာတွေရှိလဲဆိုတော့ကိုပြည်နယ်ဆိုရပြန်ကြားရေးဝန်ကြီးဦးမင်းအောင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားကြပါတယ်အဓိကတိုးတက်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးမင်းအောင်ကစပြီးခုလိုပြောပြခဲ့ပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အခုတော့ကျွန်တော်တို့6လ7လအတွင်းမှာမနေ့တာပြည်မှန်ကြီးတခုရေးဆွဲနိုင်ခဲ့တာပေါ့နော
်အဲ့ဒီစီမံကိန်းရေးဆွဲတာကတော့on paper ပေါ့စက်ကူပေါ်မှာရေးဆွဲတာပေါ့လက်တွေ့အဖြစ်အဓိကအောင်မြင်မှုကဘာလို့ပြောချင်ပါလဲခင်ဗျာ
အခုကတော့အကောင့်တွေကတော့တနည်းတည်းနဲ့ဒီစီမံကိန်းတွေဆိုတာလုံးလုံးကမရှိသေးဘူးပေါ့ဗျာဒါပေမဲ့ဒီနိုင်ငံတကာမှာရခိုင်ပြည်နယ်ပတ်သက်ပြီးတော့အင်မတန်ဟိုဟာဖြစ်နေတဲ့ခေါင်းစဉ်တစ်ခုဟာအခုဆိုရင်မြင့်မြင့်သွားတဲ့အနေအထားကိုတော့ကြုံရတာပေါ့ဗျာမဟုတ
်ဒါပေမဲ့အခုလောလောဆယ်မှာကတော့ဒီရဲတွေရဲ့အလွန်ကျွန်းတိုင်းနဲ့ဆင်းဆင်းမှုတွေကိုနိုင်ငံတကာအများကြီးဆုတ်ချနေရပါတယ
်။ရေးရဲအလွန်ကျွန်သွားတိုင်းနဲ့နေမှုအားတော့ကျွန်တော်တို့နာဒင်းနဲ့လုပ်ပေးရမယ်အနေအထားရှိပါဘောနော်လူခွင့်ဒင်းနာမျိုးတွေကိုဒီလိုနေရာတွေမှာပို့ချပေးရမယ်အခုလိုလိုစီမှာတော့ကျွန်တော်တို့ဒီကွန်ကရက်တက်ကပေါ့ကန်ဒီနေအစိုးရအဖွဲ့စစ်တွေခရိုင်ရုံးမှနေပြီးတော့ချွတ်ချွတ်အချိုးရဦးစီးဌာနဝန်ထမ်းအမိုင်းတွေကိုလူခွင့်နဲ့ပတ်သက်ပြီးတော့တင်နာမယ်လေတုံးရပို့ချခဲ့တယ်ဒီလိုဒင်းနာမျိုးတွေကိုအများကြီးကြည်ကြည်ပြန့်ပြန့်ပို့ချဖို့တော့လိုအပ်နေတယ်လို့တွေ့ရတာပေါ့ဗျာနော်ဟုတ
်တော့အဲနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့မေးချင်တဲ့ကိစ္စတစ်ခုရှိပါသေးတယ်ဒီရွေးကောက်ပွဲပြီးတော့ရခိုင်ပြည်နယ်အစိုးရအဖြစ်ဝန်ကြီးချုပ်ရွေးချယ်တဲ့နေရာမှာပြည်နယ်ရင်းမှာမဲအများဆုံးအနိုင်ရရှိတဲ့ ANP နဲ့ပဋိပက္ခတွေဖြစ်ခဲ့တယ်ပြည်နယ်လွှတ်တော်အတွင်းမှာကန့်ကွက်ခဲ့တာတွေရှိပါတယ်ဆိုတော့အဲ့အစိုးရအဖွဲ့နဲ့ပြည်နယ်လွှတ်တော်နဲ့ဆက်ဆံရေးကိုအဆင်ပြေပါရလားခင်ဗျာ
ပြည်နယ်လွှတ်တော်နဲ့ဆက်ဆံရေးကဒီပြည်နယ်လို့ဟိုပြောလို့မရဘူးဗျာဒီရခိုင်ပြည်နယ်လွှတ်တော်မှာ NLD ကလွှတ်တော်ကိုယ်စားလှယ်အားလုံး6ယောက်ရှိတာပေါ့ဗျာ AMP ပါတီက23ယောက်ရှိတာပေါ့ဗျာဆိုတော့ကိစ္စပြန်တိုင်းမှာဒီလုပ်ငန်းတိုင်းမှာတော့ NLD ကမေးနေပဲဖြစ်နေတဲ့ဟာတွေကြုံခဲ့ရတာပေါ့ကွန်ကရက်တပတ်ကဆိုရင်ဒီပြည်ထောင်စုလွှတ်တော်ကဒီဆုံးဖြတ်လိုက်တဲ့ခိုင်ပြည်နယ်အတွက်သုံးဆွေဖို့စစ်တပ်နေရန်ကြိုတော့ဒီဖြစ်ဆွတ်ရာမုံငွေကိုချပေးလိုက်တာကိုဒါတခိုင်ပြည်နယ်လွှတ်တော်ကဖြတ်ပလိုက်တယ်အလုံးကို640တန်းချက်ချလိုက်တဲ့ဟာတို့ရှိတာပေါ့ဗျာခက်ခဲအကြက်တွေဖြစ်သွားတာပေါ့ဗျာ
လူထုကရောအခုဝန်ကြီးချုပ်ဦးညီပူကောင်းဆောင်တဲ့အစိုးရကိုဘယ်လိုသဘောထားရလဲထင်ပါလေလူလူသဘောထားရောတည်ကြည်ဖြူလက်ခံကြရလို့ယူဆပါလား
လူလူကတော့လက်ခံပါပဲလက်ခံတယ်ဆိုကျွန်တော်တို့ဒီသွားနေလာနေတဲ့နေရာမှာဒီမျိုးတွေကိုသွားနေတဲ့နေရာမှာဒီအကုန်လုံးကနေပြီးတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အပေါ်မှာ ကျွန်တော်တို့တူးချင်းသွားနေတဲ့အချိန်တွေမှာလည်းဒါတွေ့ဆုံတဲ့နေရာမှာအကုန်လုံးကဒါဒီဒီဖြစ်ပါတယ
်ကျွန်တော်နိုင်ငံရေးပြီးတော့လူမှုရေးကျန်းမာရေးဘက်ကိုမေးချင်ပါတယ်ရခိုင်ပြည်နယ်ဟာစင်းရဲနွမ်းပါတဲ့အပြင်သူသဖြင့်ကျန်းမာရေးဆောင်ရှားမှုတွေသိနိုင်ကြတယ်ဒီပြဿနာကိုဘယ်လောက်ထိဖြေရှင်းပေးထန်ခဲ့ပါလဲခင်ဗျာ
အာကျန်းမာရေးတွေကမြို့နယ်စေယုံတွေမှာတော့ဗျာဒီကျွန်တော်တို့အရင်ကအဖွဲ့လက်ထက်တုန်းကပဲစပြီးတော့ပေါ့နော်ဒီကျန်းမာရေးဘက်မှာတံပိုးမှုတွေအများကြီးရှိတာတယ်ရှိလာတဲ့နေရာမှာဆေးတွေဝါတယ်အခမဲ့တွေအများကြီးလူတွေအတွက်သုံးဆွေးတိုင်လာတဲ့အနေအထားတွေရှိခဲ့ပြီပေါ့နော်အခုလေးရှိပါတယ်ဒါပေမဲ့ခုနကလို့ဟိုနင်းကြရတဲ့အကြောင်းရင်းကအထူးအခိုက်များတဲ့အကြောင်းရင်းကကျွန်တော်တို့တနေရာနဲ့တနေရာကျွန်တော်တို့ဒေတာဆက်ပြီးသွားပါဖို့အခက်အခဲဖြစ်တယ်အဲ့ဒီဟာကြောင့်ဒါဟိုအချိန်ကြီးဒီဟိုဟာကိုမရောက်နိုင်တဲ့ဆေးရုံဆေးခန်းတွေမရောက်နိုင်တဲ့အခက်အခဲမျိုးတွေအဲ့ဒါမျိုးတွေနောက်ပြီးဆေးရုံဆေးခန်းအပေါ်မှာအဲ့ဟိုပညာတတ်မျိုးလူလူအနေထားမှာကိုဆေးရုံဆေးခန်းတွေကိုတိတ်သွားခြင်းနဲ့ဟိုဟာတွေမရှိတာတွေကြုံရတာပေါ့နော်အဲ့လိုပုံစံမျိုးတွေကြတော့ဟိုလုံလုံးမှာတရောက်သွားတော့အဲ့လိုဟာမျိုးတွေမှာဒါအာဒီအခက်အခဲရှိတာလေးတွေတော့တွေ့ရတယ်တခြားဒီမူတာရေးပိုင်းတွေမှာဆက်ဖြေတာလေဟိုပြဿနာကြုံရတာမျိုးတွေမရှိဘူးကြဒီမှာဆရာဝန်တွေဆိုရင်လည်းမျိုးဟိုဆေးရုံတွေမှာရှိတဲ့ဆရာဝန်တွေဆရာမတွေနာဇင်တွေရဲ့အနေအထားတွေကတော့အကုန်လုံးကအာကောင်းမွန်တဲ့အနေအထားတွေရှိပါလေကုသရေးပိုင်းတွေမှာ
ဟုတ်ကဲ့အဲ့တော့လမ်းပန်းဆက်သွယ်ရေးကခုနကခက်ခဲနေတဲ့လမ်းပန်းဆက်သွယ်ရေးကဘာလို့ပေးနိုင်ခဲ့ပါသလဲအဲ့ငါးနှစ်စီမံငင်းချင်းမှာဘယ်လိုသွင်းထားပါလဲအဲ့လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးကို
လမ်းပန်းဆက်သွယ်ရေးတူတက်ကောင်းမွန်ရေးရတော့အခုဆိုရင်တော့ဒါဟိုဟာပဒန်းဒါအာဒီစစ်တွေအကြည့်ကိုလမ်းပေါက်နေပြီပေါ့ဒါဆိုနဲ့ဟိုတချို့နေရာတွေမကတ်တရားလမ်းတွေပဲဖြစ်နေတဲ့ဒါမှမဟုတ်ညောင်းနဲ့ကြောက်တို့ရှားမှာတော့ကွန်ကရစ်လမ်းဒီနေ့ဆိုရင်ပြီးသွားနိုင်တဲ့အနေအထားရှိတာပေါ့နော်ຫນွေကုံရင်တော့ပြီးသွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုတော့အကုန်လုံးကြီးဒီလမ်းမကြီးတွေပေါ့နော်မြို့ချင်းဆက်လမ်းတွေဖြစ်သွားပြီအဲကျွန်တော်တို့မှာကြည့်ရချင်းဆက်လမ်းတွေအဓိကလိုအပ်နေတယ်လာဖို့နှစ်မှာကြည့်ရချင်းဆက်လမ်းတွေတော်တော်များများပြီးနိုင်အောင်အတွက်လေကျွန်တော်တို့ဒီမှာဖြည့်ပြီးတော့စီမံကိန်းတွေမှာရေးဆွဲပြီးတော့အကောင့်စီပို့ဖို့ရှိနေပါတယ်ဟုတ်
နောက်တစ်ခုမြင်တာကမူရေးဆေးဝါးပြဿနာဟာတော်လေးဆွေးဝါးနေလို့သိရပါတယ်အဲ့ဒါကပြည်내အစိုးရအဖွဲ့နဲ့ဘယ်လိုကင်တွယ်ခဲ့ပါလဲတွေ့တဲ့မှုတစုံတရာမပြနိုင်ခဲ့ဘူးလားဒီကိစ္စမှာ
အာပြည်내အစိုးရအဖွဲ့ကင်တွယ်ပြီးတော့ပြည်내အစိုးရအဖွဲ့အောက်မှာရှိတဲ့နိုင်ငံရေးတပ်ဖွဲ့ဒီရခိုင်ပြည်내ရေးတပ်ဖွဲ့ပေါ့နော်ဒီရေးတပ်ဖွဲ့ရဲ့စံဆောင်မှုတွေကြောင့်ပဲကျွန်တော်တို့ဖမ်းမိနေတဲ့ဟာတွေဟာစစ်စစ်မပြတ်ရှိတယ်ဒါပေမဲ့ဒီအခုနာမူရေးစေဝါလုပ်နေတဲ့လူတွေရဲ့အာဒေတာမှုတွေပြောရမလားဗျာဒီသူတို့ဒိတ်ဆက်မှုတွေကိုရှားလိုက်လို့မရနိုင်တဲ့အနေအထားတွေသွားသွားကြုံနေတာပေါ့နော်အာဒီကိစ္စအကြတဲ့ခါလုံခြုံရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ကအကုန်လုံးကိုထုတ်ပြန်ကြေညာလိုက်လို့လည်းမရဘူးဗျာ
လက်ပစ်လိုက်ယူမှုအဂရိလိုက်စားမှုလည်းသိအရေးကြီးမယ်ထင်ပါတယ်ဒီကိစ္စမှာအဲ့ဒါကဘယ်လောက်ထိနှိမ်နှင်းနိုင်ပါသလဲနောက်တစ်ခုကြားရတယ်ကျွန်တော်အဲ့မျိုးသစ်စီမံကိန်းလုပ်တဲ့အခါမှာအဲ့လူတွေဘသူတွေနာမည်နဲ့တကွာစီးရင်နဲ့ပေါ်ပြတယ်ဘလောက်လွယ်သူများလုပ်တယ်ဆိုတာတွေအဲ့အဂရိလိုက်စားမှုတွေဒီမူရေးဆေးဝါးကိစ္စမှာလည်းရှိမှထင်ပါတယ်ဘလောက်ကောက်ွယ်နိုင်ခဲ့ပါလဲ
အဲ့ဒီလိစ္ဆာနဲ့အဲ့ဒီဟာတွေအခုကတော့ကြီးကြီးကြီးကြီးလေဟာမိလာဖို့အနေထားတော့မတွေ့မိဘူးပေါ့ဒါအဂရိမလိုက်စားလို့ဒါမိနေတာလို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်မိပါတယ်လေအဲ့မဲ့ခုနမရှိတာတော့မဟုတ်ဘူးအနေအချင်းလည်းရှိတယ်ဒါမှမဟုတ်ကျွန်တော်တို့ဒီလုပ်ငန်းတွေကိုလုပ်နေတဲ့လူတွေမှာကိုယ်တိုင်ကလည်းအထောက်အထားပြနိုင်တဲ့အနေအထားမရှိကြဘူးလေဗျာ
ဟုတ်
ကဲ့အဲ့ဒါမျိုးတွေဖြစ်နေတာဟိုကြတော့ဟိုအရေးယူဖို့ကြတော့အထောက်အထားရှိမှသာအရေးယူလို့ရတဲ့အနေအထားဖြစ်တာဟုတ
်ကဲ့ကျွန်တော်နောက်ဆုံးမိကျင်တာကတော့အဲ့ဘာသာမတူတဲ့လူအတိုင်းဝိုင်းတွေကြားဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်တင်တော်တန်တွဲမှာလည်းနေဦးတယ်မောင်တော်မှာလည်းနေဦးတယ်တန်ရွှဲဆိုရင်ဒီဘာသာကွဲတွေအကြမ်းမှာအပြန်လာနားလည်မှုသိရှိရအခုခါမှာအဲ့လိုမဟုတ်ဖ ೇನೆ စိတ်ဝမ်းကွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ပဋိပက္ခတွေလည်းဖြစ်လာတယ်ဒီပြဿနာကဘယ်လောက်ထိထိန်းချုပ်နိုင်မယ်လို့ရှိကိုမျှော်တွေးမိပါလဲခင်ဗျာဘယ်လိုပုံစံမျိုးနဲ့ဘယ်အချိန်မှာနှစ်ဖက်ပြန်လဲသိမြတ်တဲ့အနေအထားကိုရောက်နိုင်မယ်လို့ထင်ပါတယ်ရောက်နိုင်မယ်လားလောမြင်ပါရလား
ရောက်နိုင်ပါတယ်ဆိုတာကလေဟိုတယောက်တယောက်အမုန်းကွာတဲ့စကားတွေနဲ့ဒီအချင်းချင်းမယုံကြည်မှုတွေဖြစ်အောင်လုပ်နေတဲ့လူတွေရှိနေကြတာပေါ့ဗျာဒါပေမဲ့ဒီနိုင်ငံရေးအခွင့်အရေးအကြောင်းလာတာနဲ့အများအနာလိမှုတွေရလာတာနဲ့အမြယုံကြည်မှုတွေ အဒီဆောက်လိုင်းလာနိုင်ရမယ်ဆိုလို့ရှိရင်တော့နိုင်မှုတွေနေတာပဲကြောင်းလေးသွားနိုင်ပါတယ်ဒါပေမဲ့ချက်ချင်းတော့ဟိုအခုချက်ချင်းပြေလေသွားမယ်အခုချက်ချင်းကောင်းသွားမယ်ဆိုတာမျိုးတော့မလေနိုင်သေးဘူးလေဒီမျိုးအပတိပခါတွေကတစ်ဖြည်းဖြည်းချင်းပဲအာနည်းစီလာများကုစားရတာကိုကုစားပြီးတော့မှတစ်ဖြည်းဖြည်းချင်းမှပြန်ပြီးတော့ပြေလေသွားမှာကို
ဟုတ်ကဲ့အစိုးရနဲ့ဘယ်လိုအထောက်အမှုတွေရှိပါလဲအဲ့တော့ပြန်လဲကုစားဖို့အတွက်ပြန်လဲပြေလေဖို့အတွက်
ပြန်လေကုသဖို့အတွက်ကဒါတိုင်းရင်းသားတွေတောင်းဆိုနေတဲ့ဒါတောင်းဆိုရေးစင်းတဲ့ဥပဒေအရနိုင်ငံသားစစ်ဆေးပြီးတော့ချစ်တင်စစ်လုပ်ပြီးတော့ဟိုဒါနိုင်ငံသားဖြစ်ရင်နိုင်ငံသားပေးလိုက်ပေါ့ဗျာနိုင်ငံသားမဖြစ်ရင်ဒါမပေးနဲ့ပေါ့ဗျာအဲ့ဒါမျိုးတောင်းဆိုမှုအနေအထားမျိုးတွေကိုကျွန်တော်တို့လည်းဒီဘက်ကဖြည့်ဆည်းတဲ့အနေနဲ့ဒါလုပ်နေတာဒီပြည်နယ်အစိုးရအနေနဲ့ပြည်နယ်လဝကနဲ့ပူးပေါင်းပြီးတော့ပြည်ထောင်စုလဝကနဲ့ပူးပေါင်းပြီးတော့ဒါလုပ်ကန်ဆိုင်နေတာတွေရှိတယ်ဒီလိုအညာမှာခုနနိုင်ငံသားတရားဖြစ်လာပြီနိုင်ငံသားဖြစ်သွားတယ်ဆိုရင်အကုန်လုံးကဒါလက်ခံနိုင်တဲ့အနေအထားရှိပြီဆိုရင်ဒါသူ့ကိုသွားဝင်လာခြင်းနဲ့ပေးရမယ်အဲ့ဒီဟာမှာဟိုဟိုနိုင်ငံသားဖြစ်နေတဲ့လူတွေမှာတော့အခုဟိုသွားဝင်လာခြင်းနဲ့အခက်အခဲတွေရှိနေတယ်ပုံစံလေးတွေတောင်းပြီးသွားနေရတယ်အဲ့လိုမျိုးလေးတွေကိုကျွန်တော်တို့ကပြေလေအောင်ဖြည့်ရှင်းပေးပြီးတော့အကုန်လုံးလွတ်လွတ်လပ်လပ်နဲ့သွားနိုင်လာနိုင်တယ်ဆိုတဲ့အနေအထားဖြစ်သွားရင်တော့တဖြည်းဖြည်းတော့
ဟုတ်ကဲ့အဲ့လိုသူတို့သွားနိုင်အောင်တကယ်တော့တောက်ဖြူကကမန်းတွေပါတွေအဲ့ဒီသူတို့တောင်မှပဲသူကနိုင်ငံသားဖြစ်နေပဲမျိုးဆက်ပေါင်းများစွာရှိခဲ့ပါပြီသူတို့တောင်မှပဲခရီးသွားလာမယ်ဆိုရင်မှတ်ပုံနေနဲ့မသွားရဘူးအခုမှတ်ပုံနေကတော့ပြန်ဆန်းစစ်မယ်စီစစ်မယ်ဆိုတဲ့အစီအစဉ်ဘာကြောင့်ဖြစ်လာရလဲအဲ့ဒါကိုထဲချင်းဘာကြောင့်မပြင်နိုင်ဘူးလဲခင်ဗျာအ
ဲ့ဒါအစီအစဉ်မပြင်နိုင်ဘူးဆိုတဲ့အနေအထားလေဒါတမယုံကြည်လို့ပေါ့ယုံကြည်မှုမရှိတဲ့ဒီမှာဌာနဆိုင်ရာတွေဖြစ်နေတာပါမယ်ဒါတကယ်လုပ်ပြလိုက်ရင်ကိုယ့်အထက်ကိုကြံပြီးတော့ဟိုပြည်သူတွေကဟိုဟိုဟာလုပ်ပါဘောနော်အဆိုးပြုတ်ပါဘောနော်မကောင်းပြုတ်ပါဘောနော်အဲ့ဒါမျိုးတွေကိုခံစားနေကြတဲ့ဌာနဆိုင်ရာဝင်ထက်နေရှိတဲ့ခါကျတော့တကယ်စစ်ဆေးလိုက်လို့သူတို့ရဲ့ခုနစစ်ဆေးမှုအရဒါစစ်ဆေးတဲ့ဥပဒေနဲ့အကင်ကြီးပြီးတော့နိုင်ငံသားပြည်နိုင်တဲ့အနေအထားရှိတယ်ဒါပေမဲ့သူတို့မပေးကြဘူးမြို့တွေမှာဘယ်လိုလုပ်ကြလို့အခုနကလိုတိုင်းရင်းသားရခိုင်တိုင်းရင်းသားတွေကအဲ့ဒါကိုဟိုချုံချမှာလို့ပါတော့အဲ့ဒါမျိုးတွေဟိုဖြစ်မှာကိုကြောက်ပြီးတော့အဲ့ဒါမျိုးတွေမှာကြာတော့မပေးရပြန်ဘူးအဲ့ဒါမျိုးတွေဖြစ်ပြီးတော့ယုံကြည်မှုတွေမရှိတာဖြစ်နေတာ
ကျဆန်တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြတာပါ VOA ရဲ့ပုတ်တူးနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သတ္တရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းရင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသတ္တရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြည်ခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထဝက်ကျော်ဟာတရားစင်ရေးနဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရေးမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင့်တတ်မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတ္တအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျင့်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သောတာရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့အတိုင်းမှာဆွေးနွေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရရင်နိုင်တက်ဆက်ထားပါတယ်ရှင်။
ပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုအစတင်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနှစ်ကိုလာစာ Euro တန်းတရာပေးမယ်လို့တရုတ်ကလပ်အသင်းကကမ်းလှမ်းတာကို2016ကမ္ဘာအကောင်းဆုံးဘောလုံးသမား C Ronaldo ကညှင်းလိုက်ပါတယ်။ APL တနစ်တာအကောင်းဆုံးမျိုးသားအားကစားသမားစုကိုတော့ American basketball ကစားသမား LeBron James ကရသွားပါတယ်။ American tennis အကျော်မော် Serena Williams ပြောက်တော့သူ့ရဲ့ချစ်သူနဲ့လက်ထပ်ဖို့ခေါင်းငိတ်လိုက်တာအပါအဝင် Premier League ဘောလုံးသတင်းတွေကိုအခုတစ်ပတ်မှာပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
2016ကမ္ဘာအကောင်းဆုံးဘောလုံးသမား Cristiano Ronaldo ကိုတရုတ်ကလပ်သင်းတစ်ခုကတစ်နှစ်ကိုလစာငွေ Euro 100ပေးမယ်လို့ကန့်လန့်လိုက်ပါတယ်။ Real Madrid သင်တိုက်စစ်မှု Ronaldo ကိုတရုတ် Super League မှာလာကစားဖို့အတွက်တရုတ်ကလပ်သင်းတစ်ခုကတစ်နှစ်ကိုလစာငွေ Euro 100ကျော်နဲ့ကန့်လန့်ခဲ့တယ်လို့သူ့ရဲ့ Agent ဖြစ်တဲ့ George Mendes ကပြောပါတယ်။ဒါပေမဲ့ Ronaldo ကတော့ Real Madrid အသင်းကနေပြောင်းမှာမဟုတ်ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံကအမည်ဖော်တဲ့ကလပ်အသင်းတစ်ခုကသူ့ကိုအသင်းပြောင်းရွှေ့ခြင်းဖြစ်တဲ့ Euro 300ကျော် American Dollar 315တန်းနဲ့ဝယ်ဖို့ကမ်းလှမ်းခဲ့တာပါတရုတ်ကလပ်အသင်းတွေရဲ့ငွေကြေးအလုံးရင်းနဲ့ပုံရိုးသုံးဆွဲတာတွေကကမ္ဘာကျော်ဘောလုံးသမားတွေအတွက်လည်းမတ်လောက်စရာဖြစ်လာနေတာကြောင့်တစ်ဖက်မှာလည်းဥရောပအသင်းတွေကိုအတိုင်းအတာတစ်ခုထိတော့အကြက်ရိုက်စေတာအမှန်ပါရိုနယ်ဒိုအနေနဲ့အခုချိန်မှာတရုတ်နိုင်ငံကိုပြောင်းဖို့မစင်းစားတာမျိုးဖြစ်နိုင်ပေမဲ့တစ်ချိန်ချင်းမှာရောက်မလာနိုင်ဘူးလို့တော့တတ်အပ်ပြောဖို့ကတော့မဖြစ်နိုင်ဘူးလို့ပြောမှာဖြစ်ပါတယ်ခင်ဗျာရိုနယ်ဒိုကတရုတ်ကလပ်အသင်းကိုညှင်းလိုက်ပြီးမဲ့တစ်ချိန်ကမိန်းမသူနဲ့အတူကစားခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုကာလို့စ်ဒေးဗစ်ကတော့ကမ္ဘာမှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်သွားပါပြီ။တရုတ်နိုင်ငံရဲ့ရှန်ဟိုင်းရှန်ဟွာအသင်းကအာဂျင်တီးနားတိုက်စစ်မှုကာလို့စ်ဒေးဗစ်ကိုဘိုကာဂျူနီယာအသင်းကနေယူရို84သန်းနဲ့ပြီးခဲ့တဲ့သတင်းပတ်ကဝယ်ယူခဲ့ပါတယ်။လစာငွေဖြစ်တဲ့တပတ်ကိုဗြိတိန်စတာလင်ပေါင်း63,500နဲ့နနစ်စာချုပ်ချုပ်ခဲ့တာကြောင့်ဒေးဗစ်ဟာအခုဆိုရင်ကမ္ဘာမှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်လာခဲ့ပါတယ်။ဝီလ်ကလပ်အသင်းတစ်ခုကတော့ကမ္ဘာစံချိန်တစ်ခုကိုတင်လိုက်ပါတယ်ဝီလ်စ်ပရီးမီယာလိဂ်မှာကစားနေတဲ့ The New Saint TNS ဆိုတဲ့အသင်းက28ပွဲစတိုက်နိုင်ပြီးတော့လွန်ခဲ့တဲ့44နှစ် 1982 ခုနှစ်ကနယ်သာလန်နိုင်ငံက Ajax အသင်း26ပွဲစတိုက်အနိုင်ရပြီးတော့တင်ထားတဲ့စံချိန်ကိုချိုးခဲ့တာပါဒါကြောင့်အခုဆိုရင် TNS အသင်းဟာကမ္ဘာပေါ်မှာပွဲစဉ်အများဆုံးဇက်တိုက်နိုင်တဲ့အသင်းဖြစ်နေစံချိန်တင်လိုက်တာဖြစ်ပါတယ် TNS နီးပြ Craig Harrison ကတော့ Ajax အသင်းရဲ့စံချိန်ကိုချိုးလိုက်နိုင်တယ်နဲ့ပတ်သက်ပြီးတော့
We're not comparing ourselves to Ajax in any way, shape or form, but on a personal domestic level, you know, it's a fantastic
ကျွန်တော်တို့ကတော့ကိုဟောက်ကိုတော့ Ajax အသင်းနဲ့မရှင်းပါဘူးဒါပေမဲ့ကိုရဲ့ပုံကိုရေးအရာပဲဖြစ်ဖြစ်ပြည်ရင်းအဆင့်တန်းနဲ့ပဲဖြစ်ဖြစ်ဒါကကြီးမားတဲ့အောင်မြင်မှုကြီးပါကျွန်တော်တို့အားလုံးဂုဏ်ယူပါတယ
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်ပွဲစဉ်တွေမှာဇယားထက်ကပြေးနေတဲ့ရှော့စီကစတုတ်စစ်တီကို၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ရာသီတဝက်ကျိုးတဲ့အချိန်မှာ49မှတ်ရပြီးတော့6မှတ်အသာနဲ့အမပေးစရာမှာဥဆောင်နေပါတယ်။ရှော့စီနီးပြအန်တိုနီယိုကွန်တီကတော
့ The difficulty of this league is very tough. Today is another sample. We faced a really good team. And they played the
ဒီအမပေးပွဲကအရန်ခက်ပါတယ်။ဒီနေ့ပွဲကနောက်ထပ်တက်တဲ့တစ်ခုပါပဲ။ကျွန်တော်တို့ကအရန်ကောင်းတဲ့အသင်းတစ်သင်းနဲ့ကစားခဲ့ရပြီးသူတို့ကအဝေးဘောတွေကစားပြီးနားလည်ရခက်ပါတယ်။ဒါပေမဲ့ကျွန်တော်ကစားသမားတွေကပွဲကိုထိမ့်ပြီးတနည်းတစ်ပုံနဲ့နိုင်အောင်ကစားခဲ့လို့ကျွန်တော်ကျေနပ်ပါတယ
်ဒီတော့မှလီဗာပူးကလည်းမန်စီးတီးကိုတကောကောမရှိနဲ့နိုင်ပြီးတော့43မှတ်နဲ့ဒုတိယနေရာကိုတက်လာခဲ့ပါတယ်ကလီဗလန်ကဗလီယာအသင်းကအမေရိကန်ဘတ်စကတ်ဘောကစားသမားလီဘရွန်ဂျိမ်းစ်ကို AP သတင်းဌာနရဲ့တနစ်တာအကောင်းဆုံးအမျိုးသားအားကစားသမားအဖြစ်နဲ့ရွေးချယ်လိုက်ပါတယ်သူဟာ Cleveland Cavalier အသင်းကို NBA ချန်ပီယံဖြစ်အောင်လှုပ်ပေးခဲ့တာကြောင့်ရွေးချယ်လိုက်တာပါ American Olympic ရေကူးချန်ပီယံ Michael Phelps ကဒုတိယရပြီးတော့ Olympic ပြေးခုံပြချန်ပီယံ Usain Bolt ကတော့ဒီနှစ်မှာတတိယရပါတယ် LeBron James အတွက်တော့အခုဒီချိန်ထပ်ရတာကြောင့်သုံးနှစ်အတွင်းမှာသူဟာဒုတိယအချိန်ရတာဖြစ်ပါတယ်ခင်ဗျာဆာဗီးယားနိုင်ငံကကမ္ဘာအဆင့်တက်တင်းနစ်ကစားသမားဟောင်းအန်နာအီဗနိုဗစ်ရှာတင်းနစ်ကစားတာကနေအနားယူလိုက်ပါပြီ။ဂျေဇာတင်းနစ်လောကမှာ73နှစ်ကြာကစားပြီးတော့အသက်26နှစ်မှအနားယူလိုက်တာဖြစ်တဲ့အတွက်သူအနားယူတာစောတယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုအနားယူဖို့ဆုံးဖြတ်တာဟာခက်ခက်ခဲခဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဗီဒီယိုကနေတစ်ဆင့်သူကပြောပါတယ်။ဂျာမန်လက်ရွေးစင်ဘောလုံးသမားဟောင်းဘက်စတန်ရှိုင်းစတိုက်ဂါနဲ့လက်ထပ်ထားတဲ့အီဗနိုဗစ်ရှာ2008ခုနှစ်က
ပြင်သစ်အိုပန်ကိုအနိုင်ရပြီးတော့ဇာဗီယာအမျိုးသမီးရေထဲမှာ Grand Slam ဖလားကိုပထမဆုံးရယူခဲ့တဲ့သူလည်းဖြစ်ပါတယ်ခင်ဗျာ American ကကဘာအစ်စ်နဲ့အမျိုးသမီးတင်းနစ်ကစားသမား Serena Williams ကတော့သူ့ရဲ့ချစ်သူနဲ့ဆွေးဆွေးလိုက်ပါပြီ Internet လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Reddit ကိုပူးတွဲတည်ထောင်သူ Alexis Ohanian ကသူ့ကိုလက်ထပ်ခွင့်တောင်းတာကိုသူ့ဘက်ကလည်းသဘောတူကောင်းငြိမ်ခဲ့တယ်လို့ Serena ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေပြောပါတယ် Serena Williams တယောက်သူ့ရဲ့ချစ်သူနဲ့ဆွေးဆွေးလိုက်ပေမဲ့လည်း Russia က Maria Sharapova တယောက်ကတော့အခုချိန်ထိတကိုယ်ထိအပြိုကြီးဖြစ်နေရှိနေတော့မယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်တင်ဆက်ထားတဲ့ပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကထုတ်လွှင့်တဲ့အသံလွှင့်စီစဉ်နေတဲ့ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်နေချိန်တည်းတပြိုင်တည်းထဲမှာပဲ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်ဖတ်ယူနိုင်ပါတယ်ရှင် VOA ကနေဗုဒ္ဓရညပိုင်းစီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတင်ပြကိုကိုကျော်ကျော်သိမ်းကကြေညာပေးပါမယ်ရှင်
မနက်ကလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးမစ်ဂျန်ဟီလီယာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်ကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံက VOA ကိုအတည်ပြုပြောထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုမသိရသေးဘဲအစိုးရနဲ့ကုလသမဂ္ဂအကြားဓာတ်ရိုက်ဆက်သွယ်ညှိနှိုင်းနေတယ်လို့ရန်ကုန်ကုလသမဂ္ဂသတင်းပြန်ကြားရေးအရာရှိဦးဝေးဝင်းက VOA ကိုပြောပါတယ်။ဒီမတိုင်ခင်မစ်ဂျန်ဟီလီမြန်မာနိုင်ငံကိုနောက်ဆုံးလာခဲ့တာကတော့2016ခုနှစ်ဇွန်လကဖြစ်ပါတယ်။ကမ္ဘာကြီးဟာတကယ့်ကိုအရေးကြီးပြီးခက်ခဲတဲ့အချိန်ကာလတစ်ခုမှာရောက်နေတာကြောင့်နိုင်ငံစုံပူးပေါင်းဆောင်ရွက်မှုရဲ့တန်ဖိုးကိုအခိုင်အမာအလေးထားဖို့လိုအပ်တဲ့ကာလဖြစ်တဲ့ကြောင်းကမ္ဘာလုံးဆိုင်ရာတည်ထောင်တာတွေကိုကမ္ဘာလုံးပါဝင်တဲ့အဖြေတွေနဲ့သာကိုင်တွယ်ဖြေရှင်းနိုင်မယ်ဆိုတာကိုအတိအမှတ်ပြုဖို့လိုအပ်တဲ့ကာလဖြစ်ပြီးကုလသမဂ္ဂဟာနိုင်ငံစုံချင်းကပ်ဆောင်ရွက်မှုရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ကြောင်းကုလသမဂ္ဂတွင်မှုချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။တွင်မှုချုပ်အဖြစ်၅နှစ်တန်းစတင်တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့မှာဝန်ထမ်းတွေနဲ့တွေ့ဆုံချိန်တွင်မစ္စတာဂူဒေါရက်စ်ကအဲ့လိုပြောသွားတာပါအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗီကော့ကန်ဒုတိယသမ္မတမိုက်ပင်စ်တို့ဟာဒီကနေ့မှာတော့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာအိုဘားမားရဲ့ဥပဒေကိုအပြန်အလှန်ခုခံကာကွယ်ဖို့တစ်ဖက်ကတော့တိုက်ဖြတ်မှုတွေသက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့ကွန်ဂရက်လွှတ်တော်မှာတွေ့ဆုံဆွေးနွေးကြပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်ရာခံရတဲ့ရက်စ်တီလဆန်ဟာအက်ဆွန်ဂျီနန်ကုမ္ပဏီကနေအနားယူဖို့အတွက်ကုမ္ပဏီနဲ့တူတဲ့အကြောင်းမှာဒေါ်လာသန်း180အပေးအယူနဲ့သဘောတူညီလိုက်ကြပါပြီခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီလိုင်းဒိုမီတာ24 40 48 50အပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.